Welcome to the Voice of America in Burmese.
Mingla nya jam ma toda shin mya shin. VOA American tan ye 2018 khu ne December 5 ye boudhu ne nya bai season ne go American pi yang su myo ro Washington DC ga ni dai yai thau lin pe ni ba bi shin. Jam ma mya ta sin au ma boudhu ne nya bai season ne go tawin tin set pe twa ma ba shin.
ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်သမ္မတ George H.W. Bush ရဲ့ဒီကနေ့ဇာပနာအခမ်းအနားမှာတက်ရှိထင်ရှားရှိနေတဲ့သမ္မတ5ယောက်နောက်ဆုံးအနေနဲ့နှုတ်ဆက်ကွန်ပျူတာမှာဖြစ်ပါတယ်ရုရှားရဲ့စုံစမ်းစစ်ဆေးမှုတွေမှာပူးပေါင်းဆောင်ရွက်မှုတွေအတွက်အမေရိကန်မျိုးသားလုံခြုံရေးအချံပေးပုဂ္ဂိုလ်ဟော Michael Flynn ကိုတင်ညာဝင်ပေးဖို့အထူးစုံစမ်းစစ်ဆေးမှုကထောက်ခံလိုက်ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မတ်တင်ကြီးထိုင်းနဲ့တူကြီးညာပေးသွားမှာပ
ါဟုတ်ကဲ့ပါရှင်သတင်းတွေပြီးနားဆင်ရမယ့်သတင်းလှတွေမှာတော့သတင်းမီဒီယာလွတ်လပ်ခွင့်အစိုးရပိုင်းမီဒီယာတည်ရှိမှုစရရီနဲ့ပတ်သက်ပြီးပြန်ကြားရေးဝန်ကြီးကမြန်မာမီဒီယာဖွံ့ဖြိုးတိုးတက်ရေးညီလာခံအတွင်းပြောဆိုခဲ့တာနဲ့ပတ်သက်ပြီးသတင်းမီဒီယာအဖွဲ့အစည်းအသီးသီးကအကန့်ကွက်ခဲ့ကြပါတယ
်။အများပြည်သူဝန်ဆောင်မှုမီဒီယာနဲ့ပတ်သက်တဲ့ဥပဒေကြမ်းတို့ပါတော့ပြင်ဆင်တာတွေ၊ဝင်တာတွေဟိုတခုမှလောက်ဆောင်တာမတွေ့ရဘူး။ဒီအနေတို့က
မြန်မာ journalist ကိုရဲ့အတွင်းရေးမှုဦးမြင့်ကျော်ပြောသွားတာပါ။နောက်ပိုင်းမှာပြည်စုံကိုနားဆင်ရပါမယ်။ဒီကြောင်းနဲ့အတူဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေနဲ့ပတ်သက်ပြီးသာသနာရေးဝန်ကြီးရဲ့ပြောဆိုချက်အပေါ်ဒုက္ခသည်တွေကဘယ်လိုထင်မြင်ပါသလဲဆိုတဲ့အကြောင်းနဲ့အခြားစိတ်ဝင်စားဖွယ်သတင်းလွှာတွေကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်။သတင်းပတ်စင်ကဏ္ဍတွေမှာတော့လူမှုနဲ့ကျန်းမာရေးကဏ္ဍနဲ့မြမရေးသုံးသက်ချက်တို့အပြင်အစည်းအဝေးနောက်ပိုင်းမှာတော့တပတ်အတွင်းအားကစားသတင်းလွှာတွေကိုနှားဆင်ရဖို့ရှိပါတယ်။ဒီလိုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်မှာအခုအရင်ဆုံးနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နေဦးနဲ့မတ်သိန်ကြီးထိုက်တို့ကပြောပြပေးပါအောင်ရှင
်။ပြီးခဲ့တဲ့တောက်ချာနေ့ကကွယ်လွန်သွားတဲ့အသက်94နှစ်အရွယ်41ဆမြောက်အမေရိကန်သမ္မတ George H.W. Bush ရဲ့ဇာပနမှာတက်ရှိထင်ရှားရှိနေတဲ့သမ္မတ5ယောက်ဒီနေ့နောက်ဆုံးအနေနဲ့နှုတ်ဆက်ကွန်ပျူတာမှာဖြစ်ပါတယ်။ Washington DC မှာရှိတဲ့ National Cathedral ဘုရားကျောင်းကနိုင်ငံတော်ဇာပနအခမ်းအနားကိုသမ္မတတော်နဲ့ Trump နဲ့အတူသမ္မတဟောင်းနဲ့ဖြစ်ကြတဲ့ Jimmy Carter, Bill Clinton နဲ့ Barack Obama တို့တက်ရောက်မှာဖြစ်ပြီးကွယ်လွန်သူသမ္မတ Bush ရဲ့သားဖြစ်သူ43ဆမြောက်သမ္မတ George W. Bush နဲ့ဖခင်ကိုကွန်ပျူတာမှာစကားပြောမှာပါနိုင်ငံတော်ဇာပနအခမ်းအနားမှာကနေဒါနိုင်ငံဝန်ကြီးချုပ်ဟော Brian Mulroney အမေရိကန်ထက်လွတ်တော်အမတ်ဟော Alan Simpson နဲ့သမိုင်းပညာရှင်လည်းဖြစ်ကွယ်လွန်သူသမ္မတ Bush ရဲ့ကိုယ်ရေးအထောက်ပတ်တိပြုစုသူလည်းဖြစ်တဲ့ John Mitchell တို့လည်းအမှားစကားပြောဖို့စီစဉ်ထားပါတယ်။သမ္မတဟောင်းရဲ့ဇာပနကိုတက်ရောက်မဲ့သူတွေထဲမှာတော့ Britain တော်ဝင်မင်းသား Charles, German ဝန်ကြီးချုပ် Angela Merkel နဲ့ Poland နိုင်ငံသမ္မတဟောင်း Lech Wałęsa တို့လည်းပါဝင်ကြမှာဖြစ်ပါတယ်။လွတ်တော်ခမ်းမမှာခင်းကျင်းထားတဲ့ကွယ်လွန်သူသမ္မတဟောင်းရဲ့နိုင်ငံတော်အလံလွှမ်းခြုံထားတဲ့အခောင်းကိုမတော်ရင်နဲ့တည်ဆောင်သွားပြီး National Cathedral ဘုရားကျောင်းမှာဒီနေ့ဇာပနအခမ်းအနားစတင်ကျင်းပသွားမှာပါလွှတ်တော်ခမ်းမထဲမှာနိုင်ငံတော်အခမ်းအနားဖြစ်ပြင်ဆင်ထားတဲ့သမ္မတရဲ့ရုပ်လောင်းကိုမနေ့တုန်းကတော့ထောင်ချီတဲ့လူတွေနောက်ဆုံးဖြစ်နေကာရဝပြုကြပါတယ်ဝန်ထမ်းပူဆွေးသူတွေလာရောက်ကာရဝပြုကြတဲ့အထက်မှာ Republican Party ကမိတ်ဆွေလည်းဖြစ်ဒုတိယကမ္ဘာစစ်ပြန်တူးလည်းဖြစ်တဲ့အသက်65နှစ်အရွယ်ထက်လွတ်တော်အမတ်ဟောင်း Bob Doe က Peter Clinton ဘောကနေကျူစာပန်းစားထားပြီးအလေးပြုတဲ့အချိန်မှာလူများတွေစိတ်ထိခိုက်စရာလည်းဖြစ်ခဲ့ကြပါတယ်
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအပေါ်ရုရှားတို့ဝင်ရောက်နှောက်ယှက်မှုနဲ့ပတ်သက်ပြီးလက်ရှိစုံစမ်းစစ်ဆေးမှုတွေအတွင်အမျိုးသားလုံခြုံရေးအကြံပေးဟောင်း Michael Flynn ကထိထိရောက်ရောက်ပံ့ပိုးပေးခဲ့တယ်လို့အထူးစုံစမ်းရေးမှူး Robert Mueller ကပြောဆိုပြီးသူ့ကိုထောက်နှံ့အပြစ်မပေးဖို့ထောက်ခံပြောဆိုလိုက်ပါတယ်အမေရိကန်ဆိုင်ရာရုရှားတမ္မဆာဂေဂဲလ်စီယန်နဲ့အပြန်အလှန်ဆက်သွယ်မှုနဲ့ပတ်သက်ပြီးပြည်တော်စုစုံစမ်းစစ်ဆေးရေးဘူရို FBI ကိုလေညာပြောဆိုမှုအတွက်အပြစ်ရှိကြောင်း Flynn ကဝန်ခံထားတာပါ။ဒါ့အပြင်တူရကီနိုင်ငံအတွက်အကျိုးဆောင်ပေးမှုနဲ့ပတ်သက်ပြီးမမှန်မကန်ထွက်ဆိုခဲ့တာတွေလည်းရှိပါတယ်။ Donald Trump ရဲ့သမ္မတရာထူးလွှဲပြောင်းရယူရေးအဖွဲ့နဲ့ရုရှားဆိုရာတာဝန်ရှိသူတွေကြားအပြန်အလှန်ဆက်သွယ်မှုဆိုင်ရာအချက်အလက်တွေဆက်ဆက်စဉ်းစားပွဲကိုတွေ့သတင်းအချက်အလက်တွေကို Flynn ကပေးခဲ့တယ်လို့လည်းအထူးစုံစမ်းရေးမှူး Robert Mueller ကမနေ့အင်္ဂါနေ့ညပိုင်း Federal တရားရုံးတစ်ခုမှာတင်ပြချက်မှာပြောဆိုထားပါတယ်။ Michael Flynn နဲ့တွေ့ဆုံမေးမြန်းမှု19ခု၊ဆက်ရွယ်စတဲ့တွင်နဲ့တခြားအဆက်ဆက်တွေကနေသတင်းအချက်လက်တွေရရှိခဲ့တာပါ။ Flynn ရဲ့စစ်မှုထမ်းသက်သူ့ရဲ့ဂုဏ်သိက္ခာနဲ့လက်ရှိစုံစမ်းစစ်ဆေးမှုအတွင်ထိထိရောက်ရောက်ပံ့ပိုးဆောင်ရွက်မှုတွေကိုထောက်ပြပြီးသူ့ကိုထောင်ချဖို့မထောက်ခံကြောင်းလည်းအထူးစုံစမ်းရေးမှူး Mueller ရဲ့တရားရုံးအမှုတွေမှာဖော်ပြထားပါတယ်ရှင်။
လက်နက်ရှစ်ချက်ရေးမှာအရေးပါတဲ့သဘောတူညီချက်ကနေအမေရိကန်ကနှုတ်ထွက်ပြီးလက်နက်ထုတ်လုပ်ဖို့ကြိုးစားမယ်ဆိုရင်ရုရှားအနေနဲ့လည်းတာလပ်ပြင်းနျူကလ িয়ার မစ်ဆိုင်းတုံးတွေစတင်ထုတ်လုပ်သွားမယ်ကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကဒီနေ့ပဲပြောလိုက်ပါတယ်။အမေရိကန်ကသဘောတူညီချက်ကနှုတ်ထွက်မယ်ဆိုရင်ရုရှားအနေနဲ့လည်းအလားတူလက်နက်တွေထုတ်လုပ်ဖို့လိုအပ်လာမှာဖြစ်တယ်လို့ကောက်ချက်ချမှာဖြစ်တဲ့အကြောင်းရုရှားသတင်းအေဂျင်စီတွေကိုသမ္မတပူတင်ကပြောလိုက်တာပါ။ဘယ်ဂျင်နိုင်ငံပရက်ဆက်မျိုးကမြောက်အတ္လန္တိတ်စာချုပ်ဖွဲ့ NATO နိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးမှာရောက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပြကတော့ရုရှားအနေနဲ့နျူကလ িয়ার တပ်ဖွဲ့ဆိုင်ရာသဘောတူညီချက် INF ကိုလိုက်နာကြောင်းပြတ်သားဖို့ရပောင်း60အချိန်ရပြီးပြတ်ခွက်ခဲ့မယ်ဆိုရင်သဘောတူညီချက်ကနှုတ်ထွက်မယ်အကြောင်းမနေ့တုန်းကပဲသတိပေးထားပါရယ်နျူကလ িয়ার ထိပ်ဖူးတက်စစ်နိုင်တဲ့မြေပြင်ခြေဆိုင် Cruise Missile အမျိုးအစား SSC8 တပ်ဖွဲ့တွေကိုရုရှားကနေပြောင်းရွှေ့နေရချထားတဲ့အကြောင်းလဲဝန်ကြီးပွန်ပြကဆွဆွဲခဲ့တာပါရုရှားကတော့ဆွဆွဲချက်ကိုညှင်းဆန်ထားပါရယ် INF သဘောတူညီချက်ကိုတော့1989ခုနှစ်မှာတုန်းကအမေရိကန်သမ္မတဖြစ်တာဝန်ယူထားတဲ့ Ronald Reagan နဲ့ရုရှားကောက်ဆောင်မီခိုင်ကိုဘာချာလိုချာညှိနှိုင်းဆွေးနွေးပြီးရရှိခဲ့တာလည်းဖြစ်ပါတယ်
။နှစ်ပေါင်း30နီးပါးအဆက်အစံပြတ်တောက်ခဲ့ပြီးတဲ့နောက်အမေရိကန်ပြည်တော်စုကဆိုမာလီယာနိုင်ငံနဲ့တန်တမန်ရေးဆက်ဆံရေးအပြည့်အဝပြန်လည်ထူထောင်လိုက်ပါတယ်။တန်တမန်ရုံးသစ်ကိုတနင်္ဂနွေနေ့ကပဲဖွင့်လှစ်ခဲ့တဲ့အကြောင်းလဲအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဟက်တာနျူယက်ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။မကြသေးခင်နှစ်တည်းအတွင်းဆိုမာလီယာနိုင်ငံကတုတ်တက်မှုတွေကိုတုတ်ပြန်တဲ့အနေနဲ့တန်တမာဆက်ဆံရေးပုံမှန်ပြန်ဖြစ်ဖို့မိုဂါဒီရှုမြို့တော်မှာရုံးဖွင့်လစ်လိုက်တာဖြစ်ကြောင်းလည်းပြောဆိုထားပါတယ်။ဆိုမာလီယာနိုင်ငံကအစိုးရအသစ်ကိုအမေရိကန်က2013ခုနှစ်မှာတရားဝင်အသိအမှတ်ပြုခဲ့ပြီးမြဲတန်တမာဆက်ဆံရေးကိုတော့ကင်ညာနိုင်ငံနိုင်ရူဘီတန်ယုံကတဆင်သာဆက်ဆံခဲ့တာပါ။ဆိုမာလီယာနိုင်ငံဆိုင်ရာအမေရိကန်တပ်အမတ်ကြီးအဖြစ်ဝါရင်တန်တမာဒေါ်နယ်ရာမာမိုတိုလည်းပြီးခဲ့တဲ့လအထက်မှာပဲမိုဂါဒီရှုမြို့တော်ကိုရောက်နေပါတယ်။တန်တမာဆက်သွယ်ရေးရုံးသစ်ဟာတန်ယုံအဆင့်အဖြစ်အပြည့်အဝလဲပတ်နိုင်ဦးမှာမဟုတ်ဘဲတန်တမာဝန်ထမ်းတချို့ကတော့ကင်ညာနိုင်ငံမှာပဲဆက်လက်ရုံးထိုင်ကြမှာပါ။ဆိုမာလီယာနိုင်ငံမှာအာနာရှင်မိုဟာမက်ဆာအစ်ဘာရဲကိုလက်နက်ကင်အုပ်စုကောင်းဆောင်တွေကဖယ်ရှားခဲ့ပြီးနောက်ပိုင်းပြည်တွင်းစစ်နယ်မင်းမဲစရာအခြေအနေတွေပေါ်ပေါက်ခရာက1990ခုနှစ်ဇန်နဝါရီလမှာအမေရိကန်တယုံကိုပိတ်ခဲ့တာဖြစ်ပါတယ်ရှင်
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျာ။ဗီယိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ဗုဒ္ဓနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။စဉ္ညေစဉ္ညွန်းတွေကိုထိမ့်သိမ့်ပြီးတပ်ပြီးစီးပွားရေးကိုထိခိုက်တာမျိုးအဖြစ်ခံမှာမဟုတ်တဲ့ကြောင့်ရာသီဥတုဖောက်ပြန်မှုတွေကနေစီးပွားရေးပေါ်ရက်ခတ်လှန်နှံခြင်းနဲ့ပတ်သက်လို့ VOA ကမင်းမြန်ရမှာသမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။ရာသီဥတုဖောက်ပြန်မှုတွေကိုလက်မခံငြင်းဆန်တာမျိုးမရှိပေမဲ့သမ္မတထရန့်ဆိုရတော့ရာသီဥတုဖောက်ပြန်မှုတွေကိုဖြေရှင်းရမှာအဓိကအချက်၃ချက်နဲ့တုံ့ပြန်လေးရှိရပါတယ်။တစ်ချက်ကတော့နိုင်ငံတကာသဘောတူညီချက်တွေဘလို့ပဲရှိနေနေအမေရိကန်ဟာတခြားနိုင်ငံတွေထက်ဖန်လုံရင်အာဏာသိမ်းတန်းဝင်တွေကိုရှော့ချထားပြီးဖြစ်တဲ့အကြောင်းပြောဆိုနေတာပါ။ကဝန်တန်းငွေတွေကိုရှော့ချမဲ့စီးမြင်စည်းကမ်းတွေကြောင့်ကုန်ကျစရိတ်များပြားပြီးအကျိုးမြတ်နေပါနိုင်တာနောက်တခြားနိုင်ငံတွေကမလိုက်နာတဲ့အခါမျိုးမှာအမေရိကန်အနေနဲ့တပန်းရှုံတဲ့ဖြစ်မျိုးနဲ့ကြုံရမှာရှိရဲဆိုပြီးတော့လေအမေရိကန်ကတုံ့ပြန်ထားတာဖြစ်ပါတယ်။အမေရိကန်လိုပတ်ဝန်းကျင်မထိခိုက်အောင်ထိသိမ်းမှုမရှိတာတွေကိုလည်းသမ္မတထရန့်ကလေထုညဉ့်ဉန်းမှုတွေကြုံနေရတဲ့တရုတ်နိုင်ငံနဲ့တခြားနိုင်ငံတွေကိုဥမာဖြစ်နေရင်ညွှန်းပြောဆိုခဲ့တယ်လို့ပတ်ဝန်းကျင်ထိသိမ်းရေးလုပ်ငန်းတွေဟာအကုန်ကျကြီးမားတဲ့အကြောင်းလည်းပြောဆိုထားပါတယ်။သမ္မတထရန့်ဖော်ဝင်ဖြစ်ကနေနှုတ်ထွက်ဖို့ရည်ရထားတဲ့ရာသီဥတုဆိုင်ရာပြည်သဘောတူညီချက်ကိုအကောင့်ထဲပေါ်ရေးစီးမြင့်နေရေးဆွဲဖို့ရာသီဥတုဆိုင်ရာကုလသမဂ္ဂစစ်ဆက်ညှိနှိုင်းသူတွေပိုလန်နိုင်ငံမှာတွဲဆုံမှုရှိနေတဲ့အချိန်မှာပဲအမေရိကန်ဆိုရရဲ့ပြောဆိုချက်ပေါ်ကြွန့်ကျင်သူတချို့ကလည်းထောက်ခံပြောဆိုရတယ်လည်းရှိနေပါတယ်
။အီရန်နိုင်ငံမှာလွန်ခဲ့တဲ့နှစ်ပေါင်း30လုံးကနိုင်ငံရေးအကျဉ်းသားအနည်းဆုံး 9,000 လောက်ကိုအစုလိုက်အပြုံလိုက်တပ်ဖြတ်ခဲ့မှုကိုဖုံးကွယ်ထားမှုအတွက်အီရန်ဟာလူသားမျိုးနွယ်အပေါ်ဆန့်ကျင်ကျူးလွန်တဲ့ယာစွေးမှုနဲ့အပြစ်ရှိတယ်လို့နိုင်ငံတကာအခွင့်အရေးလှုပ်ရှားမှုအဖွဲ့ Amnesty International ရဲ့အစီရင်ခံစာသစ်ကဖော်ပြပါတယ်။1988ခုနှစ်အတွင်းအီရန်အတိုက်ခံအဖွဲ့တွေကိုထောက်ခံသူတွေကိုပြစ်မှတ်ထားတဲ့တပ်ဖြတ်မှုတွေပျောက်ဆုံးမှုတွေနဲ့ပတ်သက်ပြီးကုလသမဂ္ဂဘက်ကစုံစမ်းစစ်ဆေးပေးဖို့လူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့ကလှူလာနေတာပါ။ပျောက်ဆုံးသွားခဲ့ရသူတွေရဲ့မိသားစုအများပြားကတော့ သူတို့ချစ်ခင်ရသူတွေဘာတွေဖြစ်ခဲ့တယ်လဲဆိုတာကိုမသိကြရသေးပါဘူး။အီရန်အစိုးရဘက်ကတော့တပ်ဖြတ်မှုတွေကိုဘယ်တော့မှဝန်ခံခဲ့တာမရှိသလိုပျောက်ဆုံးသွားသူတွေဘာတွေဖြစ်ခဲ့တယ်လဲဒါမှမဟုတ်လဲရုပ်အလောင်းတွေဘယ်မှလဲဆိုတာကိုလည်းထုတ်ဖော်ပြောဆိုတာမရှိပါဘူး။အရှင်ဘာသာရေးခေါင်းဆောင်ရိုဟူလာခိုမီနီရဲ့ဖာတဝါဘာသာရေးဆိုင်ရာညွှန်ကြားချက်အရထောက်ချခံခဲ့ရတဲ့ထောက်နဲ့ချီတဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေဘလို့မျိုးတုတ်တင်ခံခဲ့ရသလဲဒါမှမဟုတ်လဲဘလို့ပုံစံပျောက်ဆုံးသွားသလဲဆိုတာတွေကိုရန်နဲ့ချီတဲ့တွေ့ဆုံမေးမြန်းမှုတွေဆက်ရွယ်စရန်အထောက်အထားတွေကနေတဆင့် AI အဖွဲ့ကြီးကအသေးစိတ်ထုတ်ပြန်လိုက်တာပါဒီတဲ့ကအများပြားကတော့1988ခုနှစ်တုန်းကအီရန်နိုင်ငံကိုလက်နက်ကင်တိုက်ခိုက်ခဲ့တဲ့အီရတ်အခြေစိုက်မတရားအသိဉာဏ်ခံထားရတဲ့အတိုက်အခံအဖွဲ့အီရန်ပြည်သူ့မူဂျာဟစ်ဒင်အဖွဲ့ကိုထောက်ခံသူတွေဖြစ်ကြပါတယ်ရှင်
တူရကီနိုင်ငံက sorry ကောင်းဆုံးအရုံးမှာ sorry သတင်းစာဆရာချမဲခါရှော့ကီအသက်ခံခဲ့ရတဲ့အမှုနဲ့ဆက်နွယ်ပြီး sorry အရှင်မင်းသားမိုဟာမက်ဘန်ဆယ်မန်ရဲ့ထိတ်တဲအရာရှိရှိနှုတ်ကိုတူရကီနိုင်ငံအစိုးရရှင်းနေဖွဲ့ကြီးကဖော်ဝန်းထုတ်လိုက်ပါတယ်။အစ္စတန်ဘူမြို့က sorry ကောင်းဆုံးအရုံးမှာအော်တိုဘာလ၂ရက်နေ့ကတပ်ဖြတ်မှုကိုစီစဉ်သူတွေထဲမှာအော်တိုဘာလထဲမှာပဲရာဇဝတ်ကဖေရှားခံခဲ့ရတဲ့ set and o ကတ္တနီနဲ့ဗိုလ်ချုပ်ကြီးအာခမက်အယ်အာဆရီတို့ပါဝင်တဲ့အကြောင်းတန်တရားဖြစ်စရာခိုင်လုံတဲ့အချက်လက်တွေကိုတူရကီဆိုရရှိနေုံကတွေ့ရှိထားတဲ့အကြောင်းလဲတူရကီဆိုရရရှိတွေကပြောဆိုခဲ့ကြတာပါ sorry ဆိုရကရလူကဖေရှားခံထားတဲ့ထိတ်တဲရရှိနေရကိုအေးအေးယူမဲ့လက္ခဏာမတွေ့ရတာကြောင့်အခုလိုဝရမ်းထုတ်တာလို့လည်းပြောပါရယ်ဒီချိန်ထဲမှာပဲသတင်းစာဆရာခါရှော့ကြီးအသက်ခံရမှုမှာဘသူ့လက်ချက်ဆိုတာဆုံးဖြတ်နိုင်မှုနိုင်ငံတကာအဆင့်စုံစမ်းစစ်ဆေးဖို့လိုအပ်တဲ့အကြောင်းလဲကုလသမဂ္ဂလူ့ခွင့်ဆိုင်ရာကော်မရှင်နာမင်းကြီးမီရှဲဘက်ချရာကဒီကနေ့ပဲတိုက်တွန်းလိုက်
ထိုင်းနိုင်ငံမှာလိင်တူလက်ထက်ကျသူတွေကိုလည်းအစင်လာထိမြလက်ထက်သူတွေနီးတူအင်အောင်ဘက်ရဲ့မျိုးရိုးနာမည်ခံယူခွင့်ပစ္စည်းဥစ္စာပိုင်ဆိုင်ခွင့်နဲ့အင်တောင်ကွာရှင်းခွင့်တွေပေးမဲ့အင်အောင်ဘက်ဆိုင်ရာဥပဒေချမ်းကိုအစိုးရကသုံးသပ်နေပါတယ်ခမန်းကျေထိုင်းလူဦးရေရဲ့ရှေ့ရခိုင်နှုန်းလူဦးရေ6တန်းလောက်ရှိတဲ့ LGBT အတိုင်းဝိုင်းလို့ခေါ်တဲ့အမျိုးသမီးချင်းအမျိုးသားချင်းဆုံမဲ့သူတွေလိင်တူလိင်ခွဲဆုံမဲ့သူတွေနဲ့လိင်အင်္ဂါပြောင်းလဲထားသူတွေအတွေ့တရားဝင်အခွင့်အရေးတွေတိုးတက်စေဖို့တမိုင်းဝင်ကြိုးပမ်းမှုတစ်ခုလည်းဖြစ်ပါတယ် LGBT အတိုင်းအဝန်ကပုဂ္ဂိုလ်တွေကတော့အင်အောင်မဲ့ဆိုင်ရာဥပဒေချမ်းကိုကြိုးဆိုပါတယ်လက်ရှိလက်ထပ်ထိမြမှုဆိုင်ရာဥပဒေတွေကတော့အမျိုးသားတွေနဲ့အမျိုးသမီးတွေအဖြစ်တိတိကျကျရည်ညွှန်းချက်နဲ့အတူလိင်ခွဲခြားမှုနဲ့မိသားစုတိစောက်မှုမှာထုံတမ်းစင်လာတွေကိုပဲထင်ဟပ်ထားတာဖြစ်ပါတယ်ရှင
်ဗုဒ္ဓဟူးနေ့ညပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိင်ကြီးထိုက်တို့ပြောပြပေးခဲ့တာပါအခုသတင်းဆောင်မနဲ့ဆက်သွယ်မြင်းမြန်းချက်တွေကိုစက်တိုက်ထုတ်လွှင့်ပေးသွားပါမယ်သတင်းမီဒီယာလွတ်လပ်ခွင့်အစိုးရပိုင်းမီဒီယာတည်ရှိမှုစရရီနဲ့ပတ်သက်ပြီးပြန်ကြားရေးဝန်ကြီးကမြန်မာမီဒီယာဖွံ့ဖြိုးတိုးတက်ရေးညီလာခံအတွင်ပြောဆိုခဲ့တာနဲ့ပတ်သက်ပြီးသတင်းမီဒီယာအဖွဲ့အစည်းအသီးသီးကအကန့်ကွက်ခဲ့ကြပါတယ်သတင်းမီဒီယာနဲ့ပတ်သက်လို့ပြန်ကြားရေးဝန်ကြီးရဲ့မှတ်ချက်စကားတွေဟာကျင်းပနေတဲ့မြန်မာမီဒီယာဖွံ့ဖြိုးတိုးတက်ရေးညီလာခံရဲ့ရည်ရွယ်ချက်တွေနဲ့လဲဆန့်ကျင်နေတယ်လို့မီဒီယာဖွဲ့စည်းတွေကထောက်ပြကြပါတယ်။ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန်းကမေးမြန်းသတင်းပေးပို့ထားပါတယ်ရှင်
။မြန်မာနိုင်ငံရဲ့မီဒီယာလွတ်လပ်ခွင့်ကြားဆင်းလာတယ်လို့နိုင်ငံတကာနဲ့ပြည်တွင်းဖွဲ့စည်းတွေရဲ့သုံးသပ်ရေးသားမှုတွေကိုပြန်ကြားရေးဝန်ကြီးဦးပိမစ်ကခြေပရာမှာငွေကြေးရဩဇာလွှတ်မှုခံမှုနဲ့တုတေသနလုပ်ငန်းတွေပေါ်သူကပြန်လည်မေးခွန်းထုတ်ခဲ့ပါတယ်။ဒီကနေ့နေပြည်တော်မှာကျင်းပတဲ့ခုနှစ်ကြိမ်မြောက်မြန်မာမီဒီယာဖွံ့ဖြိုးတိုးတက်ရေးညီလာခံအဖွဲ့မေးခွန်းထဲမှာထည့်သွင်းပြောဆိုတာပါ။ဒါအပြင်အစိုးရပိုင်မီဒီယာတွေဆက်လက်တည်ရှိနေဖို့လိုအပ်တယ်ဆိုတာကိုလည်းပြည်ထောင်စုဝန်ကြီးဦးပိမစ်ကအဲ့ဒီမေးခွန်းမှာပြောခဲ့ပါတယ်
။ဒီကနေ့ရှိနေတဲ့လွတ်တော်သည်အဓိကအားဖြင့်ပြည်သူကရွေးကောက်တာဖြစ်ပါတယ်။အစိုးရသည်လွတ်တော်အားတဆင့်ပြည်သူအတွက်ဖွဲ့စည်းထားတာဖြစ်ပါတယ်။ဒီတော့ဒီလွတ်တော်နဲ့ဒီအစိုးရဟာသူ့ကိုရွေးချယ်ခန့်အပ်လိုက်တဲ့ပြည်သူကိုကျွန်တော်တို့သည်နိုင်ငံနဲ့ပြည်သူအတွက်ဘာတွေဘာတွေဆောင်ရွက်ပေးနေပါတယ်ဆိုတာကိုအစီရင်ခံဖို့တာဝန်ရှိပါတယ်။အဲ့ဒီတာဝန်ကိုဒီကနေ့အစိုးရပိုင်းလို့ပြောနေတဲ့မီဒီယာများကထမ်းဆောင်ပေးရတာဖြစ်ပါတယ်။နောက်လာမဲ့အစိုးရများအစိုးရများရှိရင်လည်းပဲအဲ့ဒီအစိုးရများသည်ပြည်သူနဲ့ဆက်သွယ်မဲ့သူတို့မှမီဒီယာများသည်အခုပုံစံနဲ့ဖြစ်စေနောက်ပြောင်းလဲလာတဲ့ခေတ်ကာလတွေနဲ့လျော်ညီတဲ့အခြားပုံစံများနဲ့ဖြစ်စေဒါရှိနေဦးမှာပဲလို့ကျွန်တော်ကတော့မြင်ပါတယ
်ဒီပြောဆိုချက်ကိုသတင်းမီဒီယာအဖွဲ့များနဲ့လွတ်လပ်စွာရေးသားပြောဆိုခွင့်ရလှုပ်ရှားတဲ့အဖွဲ့တွေဖြစ်တဲ့မြန်မာချန်နယ်လေးကွန်ရဲ့ပန်မြန်မာမြန်မာသတင်းသမားများကာကွယ်ရေးကော်မတီအစရှိရဲ့16ဘွဲ့ကကန့်ကွက်လိုက်ပါတယ် မြန်မာဂျာနယ်လစ်ကွန်ရဲ့တွင်မှုကွန်မြူနတီကတော့ပူဘလစ်ကမီဒီယာနဲ့လွတ်လပ်တဲ့မီဒီယာပဲရှိတယ်လို့လည်းဆိုပါတယ
်။အင်းကျွန်တော်တို့ဟိုငကိုရဲ့အတမ်းများရှိတာပေါ့နော်။ဒီနှစ်နှစ်ရှိလာပြီးဒီအများပြည်သူဝန်ဆောင်မှုမီဒီယာနဲ့ပတ်သက်တဲ့ဥပဒေကြမ်းတို့ဘာလို့ပြင်ဆင်နေတာလဲ၊ဝင်နေတာလဲ။ဟိုတခုမှလှုပ်ဆောင်တာမတွေ့ရအောင်ဆိုတော့ဒီ NA2 ကဒီဟာကိုဆက်လက်ကင်နာမယ်ဆိုတဲ့တမ်းများမျိုးဝင်လာကြပြီ။ဒီနေ့ကတော့အဲ့လိုမျိုးပြန်ပြန်ဒီနေ့ထုတ်ပြောလိုက်တဲ့ဟာကတော့ဟိုကျွန်တော်တို့ကတော့ကန့်ကွက်ဖို့ဖြစ်လာတဲ့အကြောင်းကတော့ပါပဲ။ဟိုအများပြည်သူဝန်ဆောင်မှုမီဒီယာကိုဖျောင်းဖို့ဆိုတဲ့အမျိုးပုဂ္ဂလကမီဒီယာနဲ့လွတ်လပ်တဲ့မီဒီယာပဲရှိတယ်။အဲဒီနိုင်ငံပိုင်မီဒီယာဆိုတာရည်ရှိတော်မရှိတဲ့ဆိုတဲ့အမျိုးကဒါအားလုံးကဒီမိုကရေစီအခြေခံနဲ့လက်ခံတာပြီးသား။အဲ့ဒါကိုဟိုရှိတဲ့နယ်လို့ပြန်တင်းပြောတဲ့ဟာတော့ကျွန်တော်တို့ကတော့ဘုံအားဖြင့်ဘယ်လိုမှဟိုလက်ခံနိုင်မှုမရှိဘူးပေါ့နော
်။ဝင်းယူပင်မြာသူကိုယ်တိုင်စာရေးကြာဒူးဖြစ်ခဲ့တယ်လို့ဝင်းကြီးမဖြစ်ခဲ့ခင်တရင်ကြနေဆောင်ကိုလည်းဦးစီးထုတ်ဝေခဲ့သူပါအဲ့ဒီအချိန်တုန်းကအစိုးရမီဒီယာနဲ့ပတ်သက်လို့သူရက်တီချက်နဲ့အခုလိုအစိုးရဝင်ပြီးဖြစ်ပြီးတဲ့အချိန်သူရက်တီချက်ပေါ်မှာလည်းတရင်မတော်တော်များများကဝေဖန်တာတွေရှိခဲ့ဘူးပါတယ်ပူဘလစ်ကမီဒီယာတွေအနေနဲ့ငွေကြေးဩဇာလွန်ဆန်နိုင်ပါမလားဆိုတဲ့သူ့ရဲ့မှတ်ချက်ပေါ်မှာလည်းတရင်မကြီးတော်တော်များများကမကျေနပ်ကြပါဘူးပူဘလစ်ကမီဒီယာရဲ့သဘောကိုအသေးချာနားမလည်တာဖြစ်တယ်လို့ညီလာခံတက်ရောက်နေသူပန်မြမအတွင်းကွန်ဆန်ကအခုလိုဝေဖန်ပါတယ်
တမလောကတန်ရရရှိနေတော့ဒီကြေးမုံလိုမြမဟိုမြမအလင်းတော့တခြားဟာတွေရှိနေတယ်ဒါဆိုလေဒါအေဒူအင်ဒီပန်ဒန့်မရှိဘူးဆိုတော့ဒါပူတည်ကြတဲ့ကိစ္စမျိုးရှိနေတယ်ပေါ့နော်ဆိုတော့ဒါမျိုးကိုကြတော့သူကဘာမှထည့်မပြောပဲနဲ့တခြားဒီလွတ်လပ်တဲ့မီဒီယာတွေပေါ့နော်ဒီပူဘလစ်ကမီဒီယာတွေရဲ့အခက်အခဲနောက်ကိုကြတော့ဟိုအဲ့ဒီလိုမျိုးသူကဆွဆွဲလိုက်တဲ့သဘောမျိုးဖြစ်သွားတာပေါ့နော်ဒီချာမဟုတ်ပဲနဲ့ဒီချာမသိပဲနဲ့အဲ့နောက်ပြီးတရင်ကန်းတွေကဟိုဘလို့အချင်းဒီမျိုးတွေပေါ်မှာအလွတ်လုံနေဆိုတော့ဒေတာလေ့လာခြင်းမရှိဘူး။နောက်အချက်အလက်အကူအကားအဖြစ်မပါဘဲနဲ့အလွတ်ကြီးကိုသွတ်ဆွဲလိုက်တဲ့သဘောဖြစ်သွားတာပေါ့နော်
။နေစီမချသတင်းတော်များဖွဲ့ကဧပြီ25ရက်ကထုတ်ပြန်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်အညွှန်းကိန်းမှာနိုင်ငံပေါင်း180မှာမြန်မာနိုင်ငံကအဆင့်139သို့ရောက်ရှိနေပြီးဒီညွှန်းကိန်းဟာ2018ခုနှစ်နဲ့နှိုင်းယှဉ်ပါကအဆင့်6ဆင့်ကျဆင်းသွားတာလည်းဖြစ်ပါတယ်။ဒီလိုညုံငင်းကြဆင်းလာတယ်လို့အစီရင်ခံစာရေးသားထုတ်ပြန်တဲ့ပြည်တွင်းပြည်ပဖွဲ့စည်းတွေဟာဗတ်လိုက်ခဲ့ပြီးအမှတ်ပေးပုံပွင့်လင်းမြင်သာမှုမရှိဘူးလို့လည်းဝန်ကြီးကဆိုပါတယ်။ဒီနေ့ခုနှစ်ကြိမ်မြောက်ကျင်းပတဲ့မြန်မာမီဒီယာဖွံ့ဖြိုးတိုးတက်ရေးညီလာခံခေါင်းဆောင်ကိုတော့မြန်မာမီဒီယာတိုးတက်ရေးအတွက်ထိရောက်သောပူးပေါင်းဆောင်ရွက်ခြင်းလို့ပေးထားပြီးဥပဒေပိုင်းဆိုင်ရာပြုပြင်ပြောင်းလဲရေးမှာလွတ်လပ်စွာပြောဆိုထုတ်ပေါ်ခွင့်ရေးသားခွင့်နဲ့သတင်းချက်လက်များရယူခွင့်တို့သတင်းမီဒီယာလွတ်လပ်ခွင့်ကိုဘလို့တိုင်းတာကြမလဲမြန်မာနိုင်ငံကြီးရုပ်သံလွှင့်မီဒီယာများဥပဒေနည်းဥပဒေနဲ့ကောင်တယ်ပေါ်ဆောင်ရွက်မှုဟာမီဒီယာနဲ့သတင်းသမားများ၏လုံခြုံရေးဒီဂျစ်တယ်ကူးပြောင်းသည့်အကင်းကျင်းတွင်ပြည်တွင်းမီဒီယာများရှင်သန်ရည်တည်ရေးစတဲ့ခေါင်းစဉ်တွေနဲ့ဆွေးနွေးသွားကြမှာလည်းဖြစ်ပါတယ်ခင်ဗျာ
ကိုထဲအောင်ခန့်သတင်းပေးပို့ထားတာပါအခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေနဲ့ပတ်သက်ပြီးသာသနာရေးဝန်ကြီးရဲ့ပြောဆိုချက်ဟာဒုက္ခသည်တွေကိုပြန်မခေါ်ခြင်းနဲ့အတွက်ပြောတယ်လို့ယူဆတဲ့အကြောင်းဒုက္ခသည်တူကတုံ့ပြန်လိုက်ပါတယ်။အဲ့လိုပြောဆိုချက်ဟာအချက်လက်ပေါ်အခြေခံပြောဆိုတာမဟုတ်ဘူးဆိုရင်ဒုက္ခသည်ပြန်လည်ခံရေးလုပ်ငန်းကိုထိခိုက်နိုင်မယ်လို့မြမအရေးလေးလာသုံးသပ်သူတူကလည်းမြင်ပါတယ်။ဒီအကြောင်းကို VUE သတင်းတောက်မတ်မီခါကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်။
မနေ့ကနေပြည်တော်မှာကျင်းပခဲ့တဲ့ပညာရေးပွဲတစ်ခုအပြီးသာသနာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးသူရဦးအောင်ကသတင်းမီဒီယာတွေကိုအခုလိုပြောဆိုသွားတာ
ပါ။တကယ်ကအကူကြီးထုတ်မနေဘူးတောင်းဘူး။ဝင်မြတ်စာနေချက်။နော်ပြည်တော်ကသူပြန်ထုတ်ပြပါဆိုလည်းမထုတ်ပြဘူး။တန်တီထုတ်ပြလိုက်ရင်သူတို့ကပြောဆိုတော့ခုနကနောက်ပြီးတော့နောက်ပြီးတော့ပြန်ကားဒီလူငယ်လေးတွေကိုလည်းသူကသူတို့အဲတို့ကလည်းခဏမှတွင်းထားတဲ့ရိတ်ခွန်းနဲ့စိတ်တက်ကတခိုင်ဝင်ချစ်တဲ့ကြမယ်ညောင်းနေအောင်ချစ်တဲ့ကြမယ်လူဖြစ်တာအဲ့မှာပြစ်ကြက်နေတဲ့လူကြီးတွေကဖဲမလီတွေကသူ့ရဲ့နာကရီမန်းကြီးကညောင်းနေအောင်ချစ်တဲ့ကြမယ်အဲ့လိုဖြစ်တယ
်ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတစ်ခုမှာလက်ရှိနေထိုင်နေတဲ့ဒုက္ခသည်တဦးဖြစ်သူဥမမောင်ကျော်မင်းကတော့ဒါဟာအစိုးရဘက်ကဝါဒဖြန့်ချီမှုတသက်သာဖြစ်တယ်လို့ဝေဖန်ပြောဆိုလိုက်ပါတယ်
သာသနာ့ဝန်ကြီးသူရဦးအောင်ကပြောတာကစူရမွာဒါဖီလိုဆိုရှင်တယ်အတိကျတော့မမစူရကကျွန်တော်ရဲ့ထိုးစုချက်ကိုမလိုက်လို့ပဲနဲ့ဒီလူတို့မဟုတ်မမဆက်ဆဲနေတာကိုအဲလူဟန်ကြလူမှုလူဟန်ကြလူမှုတော့ကိုအဲမလာရှင်ဖဲမပူရှင်လို့ဖဲမကောရှင်လို့ဒီလူမျိုးပြောနေတာလို့ကျွန်တော်သိပါတယ်ခင်ဗျာ
ရခိုင်ရင်းနဲ့ပတ်သက်လို့နိုင်ငံတကာဘက်ကဖိအားတွေဝေဖန်မှုတွေရှိနေချိန်မှာ အစိုးရတာဝန်ရှိသူတဦးအနေနဲ့တတိထားပြောဆိုဖို့လိုအပ်တယ်လို့မြန်မာနိုင်ငံရေးလေလာသုံးသပ်သူသတင်းစာဆရာဦးစီသူအောင်မြင့်ကတော့ပြောဆိုလိုက်ပါတယ်
။နိုင်ငံတကာကလည်းဒီဒုက္ခတွေပြန်မလာနိုင်သေးတဲ့အချိန်မှာအဝေးရမှုတွေရောနောက်ဘုရားမှာအရေးယူမှုတွေရောအဲ့ဒါတွေကလည်းဒီနေ့ချိန်ကြီးရော့ကြမတော့ဖြိခိုက်နေတာပေါ့နော်။အဲ့လိုဖြိခိုက်နေတဲ့အချိန်မှာတာဝန်ရှိတဲ့လူတွေအဲ့လိုဝန်ကြီးတွေအဖြစ်လို့ဆိုရင်တော့စကားတွေဓာတ်တွေပြောဆိုရမှာဟိုတတိထားပြီးတော့ပြောဆိုဖို့ဟိုလိုတာပေါ့လိုအပ်တယ်ဆိုရင်ဟုတ်ပါတယ်အချက်နဲ့အလက်နဲ့ပြည်ပြချာချာဟိုပြောမယ်ဆိုမယ်ဆိုရင်တော့ဒါတော့ပြဿနာမရှိဘူးပေါ့နော်အဲဒီလိုမျိုးမဟုတ်ဘဲနဲ့ဟိုလက်လက်ကလေးပြောတာမျိုးအချက်နဲ့အဒီပေါ်မှာအချိန်မခံနဲ့ပြောတာဆိုရင်တော့အပြေရတဲ့အစိုးရကဘူးပြည်ပြချာအကောင့်တွေပေါ်နေတဲ့အဲဒီဒုက္ခတွေတွေပြန်လက်ခံရေးလုပ်ငန်းကြီးကြီးကိုထိခိုက်နိုင်မယ်လို့ထင်ပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်တိတ်ရှောင်သွားကြတဲ့ဒုက္ခတွေတွေပြန်လည်လက်ခံရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့နှစ်နိုင်ငံကြားသဘောတူညီထားပြီးပြန်လည်လက်ခံရေးဆောင်ရွက်နေပေမဲ့အခုချိန်ထိပြန်လည်လာရောက်သူမရှိသေးတာကြောင့်အောင်မြင်မှုမရဘဲရှိနေချိန်မှာအခုလိုပြည်ထောင်စုအဆင့်အစိုးရအဖွဲ့ဝင်တဦးကပြောဆိုလိုက်တာကြောင့်ပြန်လည်လက်ခံရေးလုပ်ငန်းစဉ်ဟာဒီထက်ပိုနှောင့်နှေးကြံ့ကြာစေနိုင်မယ်လို့ထောက်ပြဝေဖန်မှုတွေလည်းရှိနေပါတယ်ရှင်
။မမေခါသတင်းပေးပို့ထားတာပါ။အခုဆက်ပြီးတော့တက်မတော်ကာကွယ်ရေးဦးစီးချုပ်ကိုချင်းသူရဲကောင်းပေးတဲ့အပေါ်ချင်းချောင်းသားလူငယ်ကကန့်ကွက်တဲ့အကြောင်းသတင်းလွှာကိုနားဆင်ရပါမယ်။တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမြောင်လိုင်းကိုချင်းပြည်နယ်တီးတိမ်မြို့ဇိုမီအသင်းကချင်းသူရဲကောင်းဖွဲ့ပေးအပ်တာဟာမဖြစ်သင့်ဘူးလို့ဇိုမီချောင်းသားလူငယ်အဖွဲ့ကကန့်ကွက်လိုက်ပါတယ်။တီးတိမ်မြို့ဇိုမီအသင်းတာဝန်ရှိသူတွေကတော့မြန်မာနိုင်ငံတက်မတော်မှာယာဒူးအကြီးဆုံးပုဂ္ဂိုလ်ကိုတရဲကောင်းအဖြစ်သတ်မှတ်ပေးရတာဖြစ်တယ်လို့ပြောပါရယ်ဇိုမီမျိုးနွယ်စုတွေမှာတမျိုးသားလုံးအနေနဲ့ဆုံးဖြတ်ထားတဲ့တရဲကောင်းမရှိဘူးလို့လည်းဇိုမီနိုင်ငံရေးပါတီခေါင်းဆောင်တွေကပြောပါရယ် VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါရယ်ရှင
်ဟုတ်ကဲ့ပါဗိုလ်ချုပ်မှုကြီးမေအောင်လှိုင်ကိုချင်းတရဲကောင်းဘွဲ့ပေးရတဲ့ပုံမှာဘာကြောက်ကောက်ွက်ရတယ်ဆိုတာကိုဇိုမီចောင်းသားလူငယ်ဖွဲ့တာဝန်ခံကင်းတွန်က VOA ကိုခုလိုရှင်းပြပါရယ်
ခရစ်မတ်လက်ဆောင်ပြီးကြတယ်ဒါရတယ်လေဒါသူတို့အဖွဲ့အစည်းရဲ့အရေးရပဲကန့်ကွက်တာကကိုယ့်လူမျိုးကြားထဲကနေပြီးတော့တရားကောင်းပွဲသွားပြီးရဆိုတာလုံးဝအတိအကျမရှိဘူးကျွန်တော်တို့ထုံးစံမှာရှိတဲ့တရားကောင်းပွဲပြီးတဲ့ပုံစံရတယ်ဒါမျိုးမရှိဘူးအခုလိုမျိုးချင်းတရားကောင်းဆိုပြီးတော့အဖွဲ့အစည်းတရားကလုံစားတာတော့မဟုတ်ဘ
ူးအင်ကာနိကချင်းပြည်နယ်တီးတိမ်ဆူမီဖွဲ့ကကက်သလစ်ခရစ်ယာန်ဘုန်းတော်ကြီး Reverend Francis Joseph Tranin စမုံဦးဆောင်တဲ့ဖွဲ့ကနေတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုနေပြည်တော်ဘုရင်တော်ရိတ်တာမှာလာရောက်တွေ့ဆုံပြီးတရဲကောင်းဘွဲ့ကွယ်ဟမ်ဖာဒရိုင်နာအဝတ်ကိုဂုဏ်ပြုချီးမြှင့်ပေးအပ်ခဲ့တာပါလူရဲကောင်းဘွဲ့ဖွေးရတဲ့အဓိကရည်ရွယ်ချက်ကတော့တီးတိမ်စုမင်းအသင်းထွေထွေတူးရင်းမှုဥကခင်းပောင်ကအခုလိုပြောပါတယ
်မှားတော့တရဲကောင်းဘွဲ့ပြီးတာပေါ့နော်ပြီးတဲ့လောကချင်းအဖွဲ့ဖြစ်တဲ့အတွက်ချင်းတရဲကောင်းဘွဲ့ဖြစ်တော့ကျွန်တော်တို့မြန်မာနိုင်ငံရဲ့အကြီးဆုံးသမ္မတအကြီးဆုံးတယောက်ဒီလိုကျွန်တော်တို့ဒီရဲကောင်းလို့သတ်မှတ်တယ်စစ်စစ်ကြီးလို့သတ်မှတ်ပြီးတော့မှအဲဒီရဲကောင်းပွဲပြီးတာကျွန်တော်တို့ကတော့ရေရွတ်တော့ပြီးတာပါ
သမရကာကွယ်ဦးစီးချုပ်ကိုနိုင်ငံတကာကဖိအားပေးနေပေမဲ့လည်းမြန်မာနိုင်ငံမှာတည်ငြိမ်အေးချမ်းမှုရှိဖို့အတွက်စွမ်းဆောင်ခဲ့လို့ဒီလိုဒီရဲကောင်းပွဲပေးတာဖြစ်တယ်လို့ဥကခင်းပောင်ကဆက်ပြောပါတယ်
ဒီနိုင်ငံတကာတော့ဖိအားပေးမှုတွေပါရတော့ရှိနေပါပဲလေကျွန်တော်ကလည်းတို့အမြင်နဲ့တို့ဖိအားပေးတာပေါ့ကျွန်တော်တို့လည်းကျွန်တော်တို့အမြင်နဲ့ကျွန်တော်ဒီဘက်ကိုပေးတာပေါ့နော်သူလည်းသူတက်နိုင်တော့မြန်မာနိုင်ငံမှာဒီအင်းချမ်းမှုရှိအောင်ပေါ့နော်အဆောက်အအုံရာရာမှာရေစွမ်းတတိမတိတိဆုံဆုံနဲ့သူကလုပ်ပေးတာရှိတဲ့အတွက်ကျွန်တော်တို့ပေးတာပ
ါဆိုမီမျိုးရဒီမိုကရေစီဖွဲ့ချုပ်အဆွေသွေးသွင်းမှုဥကင်ကန်းလျှံကတော့ဒီလိုတရားကောင်းပွဲပေးတဲ့ပေါ်ဝေဖန်ချက်မပေးပေမဲ့ဇူမီမျိုးသားတွေမှာသတ်မှတ်ထားတဲ့တရားကောင်းပွဲမရှိဘူးလို့ဆိုပါတယ
်ကျွန်တော်တို့ဝေဖန်ချက်တော့မပြောဘူးဒါပေမဲ့တို့က CSO သဘောမျိုးမြင့်နေတင်းဆိုတော့တို့သဘောတော့ကျွန်တော်တို့ပြောလို့မရဘူးလေဒါကျွန်တော်တို့ဒီမှာတရားကောင်းပွဲဆိုတာမရှိဘူးလို့တမျိုးသားလုံးနဲ့ဆုံးဖြတ်ထားတဲ့တုံးလုံးခါတရားကောင်းလို့ဆိုတာမရှိပါဘူ
းရှေးဟောင်းဇူမီလူမျိုးတွေရဲ့ဇလိထုံးဆံရရဲရဲတဲ့သူတွေကိုဘွယ်အနှင်းနဲ့ပုံစံကိုတော့ဥကင်ကန်းလှံကအခုလိုဆက်ပြောပါတယ
်ခုခေတ်နောက်ပိုင်းမှာတော့မရှိဘူးဒီလိုဖြစ်တော့ဥမာတော်ရဲဇလိဆံကြားလို့ခင်လို့ဖားနေလူတွေရန်သူအောင်နိုင်တဲ့လူတော့ဂုံပြည့်တယ်ဆိုလို့ရှိရင်ကျွန်တော်တို့ယူရရဒီကောင်းပွားဖြစ်ဖို့ဆောင်းခိုင်းတယ်အဲ့ဒီပေါ်မှာအောက်ချင်းနဲ့ရပြီးတော့မင်းယုံနဲ့မွေးတွေကိုဆောင်းပြတာတော့ရှိပါတယ်ဂုံပြည့်ကဒီချာဒီရဲကောင်းဆိုလို့တော့မရှိပါဘူး
ပြီးခဲ့တဲ့2012ခုနှစ်မှာဇူမီမျိုးသားကွန်ကရက်ပါတီကနေအမျိုးသားဒီမိုကရေစီဖွဲ့ချုပ်နိုင်ရကဒူယဥတင်ဥကိုအမျိုးသားပြန်လည်သိမ်းမြေးရေးဒူယကောင်းစုကိုချင်းမြစ်ပေးအပ်ခဲ့ပြီးပေမဲ့ပုံသဏ္ဍာန်ကွဲပြားတယ်လို့သူကဆိုပါတယ်။တမတော်ကာကွယ်ရေးဦးစီးချုပ်ကိုချင်းတရေကောင်းဘွဲ့ပေးအပ်တဲ့ဖြစ်စဉ်ပေါ်ဇူမီမျိုးသားဖွဲ့စည်းတွေကမှမတူကွဲပြားတဲ့အမြင်တွေရှိလာပြီးဒီအမြင်ကိုစုစည်းပြီးမကြာခင်မှာထုတ်ပြန်သွားမယ်လို့လည်းဇူမီចောင်းသားလူငယ်ဖွဲ့တာဝန်ခံခင်းထွန်ကပြောပါတယ်။ သမရကဝေဥစည်းချုပ်ကိုချင်းသူရဲကောင်းဘွဲ့ပေးအပ်တာဟာနိုင်ငံရေးပြုတ်ပြင်ပြောင်းလဲနေတဲ့ကာလမှာသမရကမမမမရသည့်ပေးပြီးတိုင်းပြည်နဲ့လူမျိုးတွေကာကွယ်ပေးနေတာရယ်။စွန့်ရသတိနဲ့ပြည်စုံပြီးတိုင်းပြည်နဲ့လူမျိုးတွေအသက်နဲ့လဲကာကွယ်တဲ့အရေးချင်းတဲ့ပြည်စုံနဲ့ပုံကူဖြစ်တာကြောင့်ရယ်အခုလိုဂုံပြုချင်းမျိုးပေးအပ်ခဲ့ကြောင်းသမရကကိုရေဥစည်းချုပ်ယုံတဲ့မှာရေးသားဖော်
ဒါမဲ့တနင်္လာနေ့ဒီဇင်ဘာလ10ရက်နေ့ဟာနိုင်ငံတကာလူ့အခွင့်အရေးနေ့ဖြစ်ပါတယ်ဒီမိုကရေစီအသွင်ကူးပြောင်းမှုကြိုးပမ်းနေတဲ့အရတန်းအစိုးရလက်ထက်မြန်မာနိုင်ငံမှာလူ့အခွင့်အရေးအကာအကွယ်ပေးနိုင်အောင်ဘလောက်အထိစွမ်းဆောင်နိုင်ခဲ့ပြီးပါပြီလဲဒီမိုကရေစီထွန်းအားရေးကိုဘလို့လူတွေဘလို့အရာတွေကအဟန့်အတားဖြစ်နေပါတယ်ဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီမိုကရေစီရေးမျှော်မှန်းချက်တွေနဲ့လက်တွေ့ကြုံတွေ့နေရတဲ့အခြေအနေတွေပေါ်သောတာရှင်တွေရဲ့သဘောထားအမြင်တွေကိုလည်းပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-232-382-555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါတယ်ရှင
်။စနေညတိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်ရှင်။VOA ရဲ့ဗုဒ္ဓဟူးနေ့ညပဲ့မြန်မာဘာသာအစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုပထမပိုင်းနိုင်ယူဝဲမှာနားဆင်ရမယ့်နောက်ဆုံးသတင်းလွှာမှာတော့ထိုင်းမြန်မာနယ်စပ်မြဝတီကနေဘတ်ငွေ2,300,000ကျော်နဲ့ကာလတန်ဖိုးညီမျှတဲ့ India Rupees 5,600ကိုခန္ဓာကိုယ်မှာပတ်ပြီးယူဆောင်လာတဲ့မြန်မာနိုင်ငံသားတဦးကိုမဲဆောက်ထိုင်းအကောက်ခွန်ကဖမ်းဆီးလိုက်တဲ့အကြောင်းဒီဇင်ဘာလ4ရက်နေ့ကသတင်းစာရှင်းလင်းခဲ့ပါတယ်။ VOA ထိုင်းခြေဆိုင်သတင်းတောက်မိုက်အေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာမြန်မာနိုင်ငံမြောက်ပြည်မြို့ဘက်ကနေဝင်ရောက်လာတဲ့ကုန်တွေကိုအကောက်ခွန်အရာရှိတွေကခိုးသွင်းကုန်ဆိုပြီးစက်တိုက်ဖမ်းဆီးနေတဲ့အချိန်မှာရူပီးငွေ2000တန်တွေကိုမြန်မာနိုင်ငံသားတဦးထံကနေဖမ်းဆီးမိခဲ့ကြောင်းမဲဆောက်မြို့ကအကောက်ခွန်အရာရှိနိုင်ဝမ်လောက်ကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်
။ဆရာမအမလေးကသူကလည်းတော့ပါ
အိန္ဒိယရူပီးငွေ2000တန်တွေဖြစ်တဲ့ရူပီးငွေ5တန်း6သိန်းကိုကိုခန္ဓာမှာပတ်ပြီးတရားမဝင်ယူဆောင်လာတဲ့မြန်မာနိုင်ငံသားတဦးကိုဖမ်းဆီးခဲ့ကြောင်းဒီငွေတွေဟာကာလတန်ဖိုးအားဖြင့်ဆိုရင်တော့ဘတ်ငွေ2တန်း8သိန်းကျော်တန်ဖိုးရှိတယ်လို့ဆိုပါတယ်ဒီပတ်စံတွေဟာမြန်မာပြည်ထဲကစီးပွားရေးသမားတွေကတယ်ဆောင်လာပြီးစင်ကာပူထိတယ်ဆောင်ဖို့အတွက်တယ်လာလာလို့လည်းဆိုပါတယ်ဒါပေမဲ့တရားဝင်နီးနဲ့တယ်ဆောင်လာတာမဟုတ်တဲ့အတွက်ဖမ်းဆီးခဲ့တာဖြစ်တယ်လို့လည်းပြောပါတယ်အရင်တုန်းကလည်းမြန်မာနိုင်ငံမြောက်ပြည်ဘက်ကနေမဲဆောက်မြို့ကိုလာတဲ့သူတွေထံကနေတရားမဝင်တယ်ဆောင်လာတဲ့အမေရိကန်ဒေါ်လာငွေအစစ်တွေကိုလည်းအများအများဖမ်းဆီးရမိတာတွေလည်းရှိခဲ့ပြီးပါတယ်ဒီအမှုနဲ့ပတ်သက်ပြီးတော့ထိုင်းရနာပိုင်နေဘက်ကနောက်ဆက်တွဲဆက်ဆက်မှုတွေကိုဆက်လက်ဖော်ထုတ်အရေးယူနိုင်ရေးအတွက်စုံစမ်းစစ်ဆေးမှုတွေဆက်လုပ်နေပါတယ်ဒါအပြင်ဒီအပိုင်းအတွင်းမှာပဲမြန်မာနိုင်ငံဘက်ကနေဝင်လာတဲ့ကုန်မျိုးစုံကိုဖမ်းဆီးခဲ့ရမှာကီလိုပေါင်း456ကီလိုပါတဲ့ပြောင်းစံပေါင်း128ကီလိုပေါင်း960ပါတဲ့စံကျန်းအိတ်20ချင်းစေးအလှကုန်ကုန်ပစ္စည်းမျိုးစုံကိုဖမ်းဆီးနေပါတယ်ပြီးခဲ့တဲ့10ရက်ခန့်ကတော့ဘတ်ငွေ2တန်းလောက်တန်ဖိုးရှိတဲ့မြန်မာကုန်ပစ္စည်းတွေကိုဇက်တိုက်ဖမ်းဆီးခဲ့ပြီးအခုလည်းမြန်မာဘက်ကတရားမဝင်တယ်ဆောင်လာတဲ့နိုင်ငံသားငွေတွေနဲ့အကောက်ခွန်မဲ့တင်သွင်းနေတဲ့ကုန်တွေကန့်သက်ကုန်ပစ္စည်းတွေကိုလည်းဇက်တိုက်ဖမ်းဆီးနေတာဖြစ်ပါတယ်မြန်မာဘက်ကနေလာတဲ့ကုန်ပစ္စည်းနဲ့ဆေးဝါးတချို့မှာကျန်းမာရေးထိခိုက်စေနိုင်တာတွေပါတဲ့အတွက်စစ်ဆေးပြီးတင်ဆီးနေတာဖြစ်တယ်လို့လည်းအကောက်ခွန်အရာရှိကပြောဆိုသွားပါတယ်ရှင်
ဒီကနေ့အတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။ VOE ကနေထုတ်လွှင့်ပေးနေတဲ့ Radio Season တွေကို VOE ရဲ့ Internet ဆာမျက်နှာ burmese.voanews.com မှာနားဆင်နိုင်တယ်လို့ VOE ရဲ့ Facebook ဆာမျက်နှာ VOE Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင
်။ VOE မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်VOA မြန်မာပိုင်းရဲ့2018ခုနှစ်ဒီဇင်ဘာလ5ရက်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညနဲ့လိုင်းဒိုမီတာ32 kHz 9335တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ဒီညပိုင်းနားဆင်ရမယ့်သတင်းပတ်ဆင်ခန္ဓာတွေမှာမြမလူလူနဲ့ကျန်းမာရေးခန္ဓာမှာအရက်အစ်စ်နဲ့အရက်အတုနှစ်မျိုးစလုံးဟာကျန်းမာရေးအတွက်ဆိုးကျိုးတွေသာဖြစ်နိုင်စေတဲ့အကြောင်းနဲ့မြမအရေးသုံးသပ်ချက်မှာတော့အယ်ဒီတာကိုတွေ့ရခိုင်ပြဿနာဆိုတဲ့အပေါ်ကိုမကြသေးမီကရခိုင်ပြည်နယ်မြောက်ပိုင်းကိုကိုယ်တိုင်သတင်းတွားယူခွင့်ရရှိခဲ့တဲ့ VOA မြမပိုင်းအယ်ဒီတာကိုကျော်ကျော်သိန်းနဲ့ဦးကျော်ဇန်တာတို့ဘယ်လိုဆွေးနွေးသုံးသပ်ထားသလဲဆိုတာကိုနားဆင်ရပါမယ်
အဲ့ဒါပြန်လာခြင်းနဲ့လူတွေရှိတယ်အစိုးရတော်ဝင်ရှိသူတွေဘက်ကလည်းပြောထားတာထပ်ကတည်းကလည်းရှိပါတယ်ဟလာပြန်လာခြင်းနဲ့ဒီဘက်မှာစီးပွားရေးလုပ်ငန်းစဉ်ကူတာချင်းရှိတဲ့လူတွေကပြန်လာခြင်းနဲ့အဲ့လူတွေ
အပြေဆုံးကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်ဒါ့အပြင်အားကစားသတင်းလွှာအစီအစဉ်ကိုလည်းနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်အရက်အစ်စ်နဲ့အရက်အတုနှစ်မျိုးစလုံးဟာကျန်းမာရေးအတွက်ဆိုးကျိုးတွေကိုသာဖြစ်ပေါ်ရရှိစေနိုင်တာကြောင့်အရက်တောက်သုံးမှုကိုတတ်နိုင်သမျှလျှော့ချသင့်တဲ့အကြောင်းကိုဒေါက်တာတန့်စောကအလူလူနဲ့ကျန်းမာရေးအစီအစဉ်မှာတင်ပြပေးထားပါတယ်ရှင
်အရက်ကိုကျန်းမာရေးနဲ့ညီညွတ်အောင်တောက်လို့ရနိုင်သလားဆိုတာနဲ့ပတ်သက်ပြီးပညာရှင်တွေကြားထဲမှာသဘောထားအမျိုးမျိုးကွဲပြားနေတာကိုတွေ့မြင်နေရပါတယ်။အရက်ကိုလုံးဝမတောက်သင့်ဘူးလို့အကြံပေးတိုက်တွန်းတဲ့ပညာရှင်တွေရှိတယ်လို့တနေ့တာတောက်သုံးသင့်တဲ့ပမာဏမကျော်အောင်တောက်သုံးပေးမယ်ဆိုရင်တော့ကျန်းမာရေးကိုပိုပြီးအထောက်အကူဖြစ်စေနိုင်တယ်လို့အကြံပြုထားတဲ့ပညာရှင်တွေလည်းရှိပါတယ်။အကြောင်းမျိုးမျိုးကြောင့်အရက်ကိုတောက်သုံးခဲ့ရမယ်ဆိုရင်ကျန်းမာရေးမထိခိုက်အောင်ပမာဏဘလောက်အတွင်းတောက်သုံးသင့်ပါတယ်လို့မေးကြည့်တဲ့အခါအထွေထွေယောဂအထုကုဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်
ရဲတောက်တာကိုပုံမှန်တောက်သုံးတဲ့ပမာဏထက်ကိုပိုပြီးတောက်မယ်ဆိုလို့ရှိရင်အသေးစီပုံချင်းစဖြစ်ပါတယ်။နောက်နှစ်ရှည်လာများကြာလာတဲ့အခါမှာအသေး6ချင်းစက်ဖြစ်ပါမှာတယ်။အသေး600အနေဆက်ပြီးတော့အသေးကင်စာတီကူးပြောင်းသွားနိုင်ပါတယ်။အဲ့တော့ဟိုပုံမှန်ထက်ပိုတောက်သုံးရင်ဆိုပြီးဆရာပြောသွားပါတယ်။အဲ့တော့ဒီကျမ်းမာရေးနဲ့ညီညွတ်အောင်သို့မဟုတ်ခန္ဓာကိုယ်ကျမ်းမာရေးမထိခိုက်အောင်ကိုအရက်တောက်သုံးလို့ရပါသလားပေါ့နော်။အဲ့ဒီခါကျတော့ဆရာတို့ကဒီနှစ်ပေါင်းများစွာလူပေါင်းများစွာကိုစစ်ဆေးထားတဲ့နော်ဒီသူတေသနာရလက်တွေရနော်ဟိုလူတယောက်ကမျိုးသားတယောက်ဆိုရင်တနေ့ကို2ယူနစ်လို့ခေါ်ပါတယ်မျိုးသမီးတယောက်ဆိုတနေ့ကို1ယူနစ်ပေါ့အဲ့တော့အဲ့ဒါကိုပဲတောက်သုံးမယ်ဆိုရင်တော့ဒီအသေးထိခိုက်မှုနဲ့နော်လူတွေရဲ့ကျန်းမာရေးထိခိုက်မှုကိုလျော့နည်းစေနိုင်တယ်ဆိုတာဆရာတို့တွေ့ရှိထားတာရှိပါတယ်နောက်တော့2ယူနစ်ဆိုရင်အဲ့တော့1ယူနစ်ဆိုတာပါလဲဆိုတာသိဖို့လိုလာပါတယ်အဲ့တော့1ယူနစ်ဆိုတာကဆရာတို့ဝီစကီဆိုလို့ရှိရင်တစ်ပတ်ပေါ့နော် 1 bag beer ဆိုလို့ရှိရင်တစ်ဘူးပါဝိုင်ဆိုရင်သူရဲ့ခွက်နေတဲ့ဝိုင်တစ်ခွက်ပေါ့နော်အဲ့တော့တချို့တွေကဘီယာနဲ့ဝိုင်ဆိုလို့ရှိရင်သူကအရက်မတောက်ပါဘူးပေါ့နော်ဝိုင်လေးပဲတောက်တာဘီယာပဲတောက်ပါအဲ့တော့ဘီယာရောဝိုင်ရောကအရက်အကူရောပဲဖြစ်ပါတယ်သူပမာဏများလို့ရှိရင်သူကအရက်ကဲ့သို့ပဲဒီဆိုးကျိုးတွေကိုဖြစ်စေပါတယ်အဲ့တော့ဆရာတို့ပြန်ပြောမယ်ဆိုရင်တနည်းညူနည်းဆိုအမျိုးသားများသည်ဒီဘီယာတစ်ဘူးဝိုင်နှစ်ခွက်ဝီစကီဆိုနှစ်ပတ်ပဲတောက်မယ်ဆိုလို့ရှိရင်တော့ကိုယ့်ကိုတို့ထိခိုက်မှုမရှိဘူးလို့ပြောပါတယ
်။တနေ့တာတောက်တဲ့ပမာဏမကျော်အောင်တောက်သုံးပေးတဲ့ဆိုပေမဲ့အရက်မျိုးစားကွာခြားတာနဲ့အရက်တူလိုမျိုးအရေးသွေးမပြည့်မီတဲ့အရက်တွေလည်းရှိနေတာကြောင့်အရက်ကိုမတောက်ဖဲနေတာဟာကျန်းမာရေးအတွက်ပိုပြီးအကျိုးရှိစေတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
။အဲ့တော့အဓိကအပြင်တော့အသေးထဲမှာရက်ထဲမှာပါတဲ့ဓာတ်ကိုဆရာကအသေးကနေခြေဖြစ်ရတဲ့အတွက်ကြောင့်အသေးကိုထိခိုက်တာအဓိကပေါ့နော်။ဒါပေမဲ့ခုနဆရာတို့ပြောလို့ရက်နဲ့ထိထိတော့ဂဒရင်းကင်ဆာတို့အာခေါင်ကင်ဆာအစာရည်ပျော်ပျော်နဲ့ဒီအစာရည်နဲ့ပတ်သက်တဲ့ကင်ဆာမျိုးမျိုးဖြစ်စေနိုင်တဲ့အပြင်အစာရင်နာဖြစ်နိုင်တယ်အစာရင်နာပေါက်သွားရင်အစာရင်နာပေါက်ခြင်းအစာရင်သွေးကြောပေါက်ခြင်းเนาะဒါလည်းဒီနောက်ဆက်တွဲယောဂါတွေလည်းဖြစ်စေနိုင်တဲ့အတွက်အခုနောက်ပိုင်းမှာဆရာတို့ကဒီ safety limit of your and unique rama, talk don't lose that, Rakanta Bureau. No one talk on that day to the Guru, and you need to in Jama in your palace of Saru, Joram, Mashibau, Tana, no one, Matauda, Kamare.
A Yaku, Bamana, Namiane, change the Dogame Messui, a Tegu, you don't take a desi in my pipare. A dead in Chakanago, say Bandi Chugule, take a desi in an elu, Dada Umo, Janaga Piavare.
Lubang Yazau. Santa Cesare, Yahoo, General Tika Muri, and Yahishi, and Duyabare. Jaga, Tika, Tika, Tika Sira, Teva, Tara Lumiado, Tijabarebono, or Yetaluce, Desi Ponine, a Te Chownine, a Tekansati, Chenine, so Gitishi Tara. No Arabian to the Kensanele Saru, Patanirari Shibare, the Grine Kensaru, Sayemu Pion Kensa, a Sayin Kensa, Tekensaria, the Yetal Domun, Sesa Mushini, and Dure, not to a Sojo, Gove, Tiga. ဖြစ်စီတဲ့တွေ့ရှိချက်တွေပုံများပါတယ်အခုဆိုရင်အရက်တုဆိုတာတွေကိုလည်းဈေးကွက်ထဲမှာမကြာခဏတွေ့နေရပါပြီအရက်တုကိုတောင်းတုံးငယ်မယ်ဆိုရင်တော့ပမာဏနေပြီမယ်ကျမကြီးကိုစူးစူးဝဝထိခိုက်စေနိုင်တယ်လို့ဒေါက်တာဦးမောင်ကျွန်နိုင်ကပြောပါတယ်အဲ့တော့ရဲစစ်စွာခုနဆရာတို့ပြောခဲ့တဲ့ဒီသူ့ရဲ့အက်ကိုရောနော်သူ့မှာပါဝင်တဲ့ကက်မီကယ်စစ်စစ်ရရှိအောင်ပေါင်းခံချက်လုပ်ထားတဲ့မျ ရဲတုတောက်သုံးမယ်ဆိုရင်တော့ခုနဆရာတို့ပြောတယ်တယူနစ်တောက်တယ်နီယူနစ်တောက်တယ်ကျမရေမထိခိုက်ဘူးဆိုတာမဟုတ်ပါဘူးเนาะသူတို့စီဆိုရင်တော့ရဲတုဆိုလို့ရှိရင်တော့တယူနစ်เนาะတနေ့ကိုတစ်ပတ်ပဲနှစ်ပတ်ပဲတောက်တယ်ဆိုတယ်ပဲသူ့မှာအသေးထိခိုက်ပြီးနောက်ဆက်တွဲအသေးကင်ဆာအသေးခြောက်ချင်းဒါလေးဆက်ဖြစ်သွားမှာဖြစ်ပါတယ်
အရက်အစ်စ်နဲ့အရက်အတုနှစ်မျိုးလုံးဟာကျန်းမာရေးအတွက်ဆူကျူးတွေကိုသာဖြစ်ပေါ်ရရှိစေနိုင်တာကြောင့်အရက်တုံတုံမှုကိုတက်နိုင်သမျှရွှေ့ချတင်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပ
ါမြန်မာလူထုနဲ့ကျန်းမာရေးကဏ္ဍအပြီးမှာတော့အခုမြမအရေးသုံးသက်ချက်ကိုနှาศင်ရပါမယ်အကျန်းဖက်ပဋိပက္ခတွေကြောင့်တည်ငြိမ်အញ្ញံအေးချမ်းမှုနလန်မထူနိုင်သေးတဲ့ရခိုင်ပြည်နယ်မြောက်ပိုင်းနယ်ပတ်သက်ပြီးအထူးသဖြင့်နိုင်ငံတကာသတင်းမီဒီယာတွေရဲ့ရေးသားတင်ပြချက်တွေကိုဒေသခံတွေအပါအဝင်မြန်မာနိုင်ငံတွင်းကလူတော်တော်များများကဘဝေမကျဖြစ်နေကြတာတွေ့ရပါတယ်။ဘာကြောင့်ဒီလိုဖြစ်ရလဲဆိုတဲ့အကြောင်းမကြသေးမီကအဲ့ဒီဒေသကိုကိုယ်တိုင်သတင်းသွားယူခွင့်ရရှိခဲ့တဲ့ VOA မြန်မာပိုင်းအယ်ဒီတာကိုကျော်ကျော်သိန်းနဲ့ဥကျော်ဇန်တာတို့ဆွေးနွေးသုံးသပ်ချက်ပထမပိုင်းကိုနှาศင်ကြပါရှင်။
ကိုကျော်ကျော်သိန်းခင်ဗျာအခုမြန်မာနိုင်ငံရဲ့အဓိကစိန်ခေါ်မှုပြဿနာကြီးဖြစ်တဲ့ရခိုင်ပြဿနာနဲ့ပတ်သက်ပြီးတော့ကိုကျော်ကျော်သိန်း VOA ကိုစားပြုပြီးတော့သတင်းသွားယူတဲ့အခါမှာအရင်တုန်းကပို့ခဲ့တာနဲ့ထူးခြားတာကိုတွေ့ရပါတယ်ကိုကျော်ကျော်သိန်းပို့တာထူးခြားတယ်ဆိုတာပရိသတ်တွေရဲ့တွန့်ပြန်မှုကိုကျွန်တော်ကြည့်တော့အခါကျတော့သူကဒီတစ်ချိန်တော့မျှတတယ်နှစ်ဖက်အမြင်ကိုပို့တယ်ဆိုတဲ့သုံးသပ်ချက်မျိုးအများကြီးတွေ့ရပါတယ်ကျွန်တော်ဂုဏ်ယူပါတယ်ဆိုတော့ကျွန်တော်သိကျင်တာကအဲ့ဒါဘာကြောင့်လဲအရင်တုန်းကသတင်းယူကြတဲ့သတင်းတောက်တွေဟာဒီလိုနှစ်ဖက်အမြင်ကိုလွတ်လွတ်လပ်လပ်မေးခွန်းကြုံခဲ့ကြရလားဘယ်လောက်ထိလွတ်လပ်မှုရှိခဲ့သလဲအခုနဲ့အဲ့ဒါကိုနဲ့နှိုင်းစီမိပြောပြပါလားခင်ဗျာအရင်သတင်းတောက်တွေသွားခဲ့ရတဲ့အတွေ့အကြုံ
ဟုတ်ကဲ့ဒီရခိုင်ခီးစဉ်ကကျွန်တော်တို့ကမြမပြည်ကိုတာဝန်နဲ့ပြန်လာတဲ့ခီးစဉ်တွေတိုင်းမှာအခုရခိုင်ခီးစဉ်ကကျွန်တော်တို့ပထမအဦးဆုံးခီးစဉ်ပါဆိုရှေ့မှာတော့ကျွန်တော်တို့ဌာနကသတင်းတော့ပြီးသွားပူပါတယ်တခြားသတင်းတော့အများကြီးလည်းပဲဒီအစိုးရကစီစဉ်ပေးတဲ့ဒီနေရာကသူတို့ပြောရဆိုရင်တော့ escorted media trip ပေါ့လေအစိုးရကဥဆောင်စီစဉ်ပေးပြီးတော့အစိုးရတာဝန်ရှိသူတို့ပြည်ကြားရေးဝန်ကြီးဌာနတာဝန်ရှိသူတို့ကအဖွဲ့ခေါင်းဆောင်ဖြင့်လိုက်ပါပြီးတော့သွားရခီးစဉ်ကဒီတစ်ချိန်မဟုတ်ပါဘူးအချိန်မလောက်ဆိုတော့လက်ရှိကျွန်တော်လက်ထက်မှာစီရင်နေရှိလို့ပါဒါကပထမဆုံးအချိန်တော့မဟုတ်ပါဘူးအခြားသတင်းမီဒီယာသမားတွေတက်ပေါ်လေကျွန်တော်တို့ပထမအဆုံးဖြစ်နေတာဆိုတော့ကျွန်တော်သိထားသလောက်ကျွန်တော်နားလည်ထားသလောက်အစိုးရကစီစဉ်ပေးတဲ့ခီးစဉ်တွေတိုင်းမှာအစိုးရကလိုက်ပို့တဲ့နေရာတွေပေါ့လေအဲ့ဒီနေရာတွေကိုပဲသတင်းသမားတွေကတွားရတာပါအဲ့ဒီခီးစဉ်တွေမှာကိုယ့်အစီအစဉ်နဲ့ကိုယ်ဟိုနေရာတွားမယ်ဒီနေရာတွားမယ်ကိုယ်ဖြတ်တွားမယ်ဒီဖြတ်တွားမယ်ဆိုပြီးတော့တွားလို့ရတဲ့အခြေအနေမဟုတ်ပါဘူးတွားလို့ရတဲ့အခြေအနေမဟုတ်ဘူးဆိုတာကခီးစဉ်ရဲ့အချိန်အကန့်အသတ်ကြောင့်ရောတခြားလူတွေပိုင်းဆိုင်ရာတွေအကြောင်းရောဖြစ်ပါလိမ့်မယ်အဓိကတော့အချိန်ကန့်သက်ကြောင့်ဖြစ်နိုင်ပါတယ်တို့တော့ကျွန်တော်နားလည်ထားတော့အရင်တုန်းကစီးစင်နေမှာလည်းပဲသွားကြပါတယ်အစိုးရကဒီနေရာသွားတယ်ဆိုနေအဲ့ဒီနေရာကနေပြီးတော့နည်းနည်းလေးဟလာဒီစီးစင်သွားတဲ့ခီးစင်ရဲ့လမ်းကြောင်းပေါ်မှာပဲသွားတာတွေလည်းရှိပါတယ်ဆိုတော့လွတ်လပ်စွာသတင်းရယူခွင့်နဲ့ပတ်သက်လို့တော့ ဒီဆိုရလမ်းကြောင်းအတိုင်းစီစဉ်ပေးထားတဲ့နေရာတွေကိုကျွန်တော်လည်းဒီတိုင်းပဲတွားရတာပါပဲ။အရင်တုန်းကဖြီးစင်တွေမှာလည်းပဲဒီတိုင်းပဲတွားရတာပါပဲ။တွားတဲ့ရောက်တဲ့နေရာတွေမှာတော့လွတ်လွတ်လပ်ပြောစုမိမြန်ခွင့်ရကြတာပါပဲ။အဲ့ဒီမှာတော့ဘာမှကန့်သက်ချက်မရှိဘူးလို့ပဲဟိုကျွန်တော်ပြောရမှာပါ။
โอเคสรุปอกูโจโจซิงตัวได้แท้มาสุยาวาสุยาใต้นําไม่จีนี่ได้อินเดียนจีอยู่อกูโจโจซิงยောက်တယ်อะยินตะรินนอกတွေလည်းပဲปี่တွင်းก็ปี่ป้าตะรินนอกတွေก็နိုင်ငံราตะรินนอกတွေก็ไอ้นี่ก็ยောက်จักมั้ยလို့ထင်มาတယ်สุรุจ้ะတော့ก็นะเพ็ดคอมมูนิตี้ရဲ့ตဘောราวูไม่มีก็อยากบูล่ะกูโจโจซิงกูပြောจ๋าได้แท้มาสุรุก็ตะรินนอกတွေก็ต้องใต้อึดไม่คันจินတော့บูလို့ပြောท่าล่ะตวยอ่ะบาร์เลยกูโจโจซิงไอ้ฉินเนี่ยเนี่
ဘလူမျိုးသူတို့သတင်းတွေကိုမေးမြန်းပြီးတော့တင်ဆက်တယ်ဆိုတော့အကုန်လုံးတော့ဟိုကျွန်တော်ဒီအစီအစဉ်မှာပြောဖို့ရတော့ခက်ပါလိမ့်မယ်။ဒါပေမဲ့ကျွန်တော်ရောက်ခဲ့တဲ့အင်းတင်ရွာရဲ့အခြေအနေကျွန်တော်တွေ့ပြီးတော့မေးမြန်းခွင့်ရခဲ့တဲ့ဒီရောအုတ်ချုပ်ရင်းနေပေါ့လေ။ဇနက်ကြီးကတော့ကျွန်တော်မေးတဲ့ဟာကိုဟိုပြောဖို့ငင်းကြပါလေသူတို့မတည်ဘူးလို့ရင်းတင်ရောဖြစ်ဖြစ်နဲ့ပတ်သက်လို့သူတို့မတည်ဘူးအဲ့ဒီချိန်ကသူတို့ဖုန်းကြောင်းထဲမှာပေါင်းနေရလို့ဆိုတော့အမှုနဲ့ခေကြပါလေဆိုတော့အရင်သတင်းတော့တွေလည်းပဲဒီလိုမျိုးပဲအလားတန်တူမေးခွန်းမျိုးအလားတန်တူအခြေအနေမျိုးနဲ့ကြုံရလိမ့်မယ်လို့ထင်ပါတယ်ကျွန်တော်ကရင်းတင်ရောကိုရောက်တဲ့ပထမဦးဆုံးသတင်းသမားလည်းမဟုတ်ပါဘူးဒီရင်းသတင်းသမားအများကြီးရောပြပသတင်းသမားအများကြီးရောရင်းတင်ရောကိုအချင်းချင်းရောက်ဖူးပါလေဒီရင်းပြပသတင်းသမားတွေတွားကြတဲ့အချိန်တွေမှာကျွန်တော်အခုမေးမြန်းတာအရာကျွန်တော်ရတဲ့အတွေ့အကြုံစားချက်ပေါ့လေအဲ့ဒါတော့ဗာလဲဆိုတော့သူတို့အင်းနီယောကိုတွားတယ်အင်းနီယောကကြည့်ရသူကြည့်ရသားတွေနဲ့နေတယ်နောက်ဆုံးကျွန်တော်တို့အင်းနီယောမှာဟလာမွတ်စလင်တွေကတတ်လိုက်တယ်လို့ဆွဆွဲတဲ့ဥမောင်းနေရဲ့အမျိုးသမီးလေးပဲသတင်းမီဒီယာသမားတွေနဲ့အချင်းချင်းတွေ့ပြီးတော့တွေ့ပြီးတော့နေမျက်နှာတွေရှိပါတယ်သို့တော့ဒီရွာသူရွာသားတွေရဲ့အခွေတွေရေပုံရခံစားချက်ကဘယ်လိုရှိသလဲဆိုတော့ကျွန်တော်သူတို့ကိုကြည့်ရအောင်ချုပ်ရင်းမှုနဲ့နင်းနေတာကနေပြီးတော့ကျွန်တော်ခံစားရတာကပါလဲဆိုတော့သူတို့ရောနဲ့ပတ်သက်ရင်သူတို့ရောကဖြစ်ဖြစ်နဲ့ပတ်သက်ရင်နိုင်ငံတကာသတင်းမီဒီယာတွေဒီပင်သတင်းမီဒီယာတွေရေလို့တော့ကြည့်ရအောင်ချုပ်မှုကမပြောပါဘူးသူကတော့နိုင်ငံတကာသတင်းမီဒီယာကိုဒီကြိမ်ရင်းပြီးတော့ပြောပါတယ်သူတို့ရဲ့စိတ်ဝင်စားမှုကတခုပဲရှိတယ်အဲ့ဒါကတော့ပါလဲဆိုတော့မွတ်စလင်ဆယ်ဦးကိုမြန်မာလူ့ကျုံရေးတပ်ဖွဲ့တွေနဲ့ဒီဒေသခံစော်သားတွေကဟိုတပ်ပစ်လိုက်တဲ့ကိစ္စကိုပဲသူတို့ကစိတ်ဝင်စားတယ်အဲ့ဒီကိစ္စပြင်ကြံဖြစ်ပြက်သွားတဲ့ကိစ္စတွေကိုသူတို့စိတ်ဝင်စားဘူးဥပမာကြောက်အောင်ချုပ်မှုကျွန်တော်ပြောတာပေါ့လေသူကပြန်နေတယ်မကြတဲ့ခင်ကကျွန်တော်စိတ်မတိုင်ခင်မကြတဲ့ခင်ကလာသွားတဲ့နိုင်ငံတကာသတင်းမီဒီယာတခုကိုသူကပြန်နေတယ်သူတို့ရွာသားဥမုံနေတခါတည်သလားဆိုတော့အဲ့ဒီမီဒီယာကမတည်ဘူးလို့ဖြေတယ်တခါဟိုဘက်မှာဟိန္ဒူရွာသားတွေအသက်ခံရတာကိုတည်သလားမတည်ဘူးလို့ဖြေတယ်ဆိုတော့သူကပြောတယ်ကျွန်တော်စိတ်မကောင်းဘူးလို့ကျွန်တော်ပြောပါတယ်ဆိုတော့သူတို့ရဲ့အထွေထွေရေပုံညခံစားချက်ကဘယ်လိုဖြစ်သွားလဲဆိုတော့လာတဲ့သတင်းမီဒီယာကြီးသူတို့စိတ်ဝင်စားတဲ့ကိစ္စသူတို့သိချင်တာတခုပဲရှိတယ်မွတ်စလင်၁၀ယောက်အသက်ခံရတဲ့ကိစ္စကိုစိတ်ဝင်စားတယ်ကြံတဲ့ဝင်ဝိုင်းကလူတွေခံစားရတာတွေ့ကြုံရတာတက်ဖက်ခံရတာအဲ့ဒါတွေကိုစိတ်ဝင်စားဘူးသိလည်းမသိဘူးအဲ့တော့သူတို့ရဲ့သတင်းကိုလူချင်းပုံသတင်းတင်ဆက်ပုံဟလာသတင်းပြောပုံတွေတစ်ဖက်ဆောင်းနေဖြစ်တယ်ဆိုတဲ့ရေပုံညခံစားချက်မျိုးရှိတဲ့သဘောမျိုးကျွန်တော်ပြောကြပါတယ်။အဲ့ဒါကကြေးရွာဥချုံမှုပြောတာပြင်ကျွန်တော်ခုနပြောသလိုဟိုကျန်တဲ့ရွာသားတွေငင်းဆန်တာကလည်းပဲဒီချက်ကိုထင်ရပါတယ်ခင်ဗျာ
။နောက်တစ်ခုကိုကျော်ကျော်သိန်းပို့တဲ့သတင်းထဲမှာနောက်ကျွန်တော်တစ်ခုသတိထားမိရဲ့ဒီဒုက္ခတွေပြန်လာရေးကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံတကာသတင်းတော်တော်များများထဲမှာဘယ်သူမှပြန်မသွားခြင်းဘူးသွားမဲ့အစားကိုကိုပဲသက်စေလိုက်မယ်ဘာညာဆွဲသတင်းတွေသာအပြင်းထန်ကြားနေရပါတယ်။အခုကိုကျော်ကျော်သိန်းရောက်သွားပြီးသတင်းပို့တော့သတင်းယူတော့ပြန်လာခြင်းနဲ့လူတွေရဲ့ဆန္ဒကိုလည်းကြားရတယ်ဆီရတယ်ဆိုအဲ့ဒီကိစ္စမှာရောအဲ့ဒီကျန်တဲ့သတင်းသမားတွေအနေနဲ့အထူးသဖြင့်နိုင်ငံတကာသတင်းသမားတွေအနေနဲ့နှစ်ဖက်ကိုမချင်းကပ်ခက်လေတာလားအင်းနေကိစ္စလိုပဲသူတို့စိတ်ဝင်စားရရွေးပြီးလှုပ်သွားလေသလားဆိုတာလည်းကျွန်တော်သိချင်ပါတယ်ခင်ဗျာ
ဟောရေပုံရပြောရမယ်ဆိုရင်တော့နိုင်ငံတကာသတင်းမီဒီယာရဲ့ချင်းကပ်မှုကကိစ္စရဲ့တစ်ခုဒီအပေါ်ကိုပဲအာယုံဆိုင်ပြီးတော့ချင်းကပ်ပုံကြတယ်လို့ကျွန်တော်အဲ့လိုရေပုံရကျွန်တော်ကိုယ်တိုင်တွေးမိပါတယ်။ဘာကြောင့်ပြန်မလာခြင်းကြတာလဲ။ပြန်မလာဖို့အတွက်ပြန်မလာခြင်းကြတဲ့အတွက်ပဲအခြေအနေတွေရှိတယ်လေဆိုတာကိုပဲသူတို့အာယုံဆိုင်ပြီးတော့ဟလာပြန်လာခြင်းတဲ့လူတွေရှိတယ်။အစိုးရတော်ဝင်ရှိသူတွေကလည်းပြောထားတာထက်ကတည်းလည်းရှိပါတယ်။ဟလာပြန်လာခြင်းတဲ့ဒီဘက်မှာစီးပွားရေးလုပ်ငန်းဆင်ပြူတော်ချင်းရှိတဲ့လူတွေကပြန်လာခြင်းတဲ့အဲ့လူတွေရဲ့စီရင်ဘင်္ဂလားဒေ့ရှ်ကပြုစုတဲ့အထက်မှာမပါဘူး။ ဒီကဘီဒိုရဲ့ဂျင်းလူကြီးတော်တော်ရှိတယ်အဲ့လူတွေတန်လာခြင်းနဲ့အဲ့လူတွေဆင်းနေမှာပါဟုဆင်းနေမှာပါတဲ့လူတွေကပြန်မလာခြင်းနဲ့လူတွေပဲပါတယ်ဆိုပြီးတော့မြန်မာဆိုတော့တောင်းရှိသူတွေဘက်ကလည်းထက်ကလည်းပြောထားပါတယ်ဆိုတော့ကျွန်တော်ကအဲ့ဒီချက်ကိုခေါင်းနဲ့တွင်းပြီးတော့အဲ့ဒီကိစ္စကိုကျွန်တော်ကမေးတာပါနိုင်ငံတကာဒရင်မီဒီယာတွေရဲ့အာရုံစိုက်မှုမှာသူတို့ရဲ့ဒရင်တင်ပြ ီကက်ကိစ္စတခါတို့ရဲ့အခွင့်အရေးအပြည့်အဝမရတာစပြီးအဲ့ဒီဟာကိုပဲဇောင်းပေးပြီးတော့ဟိုတင်ပြတဲ့သဘောမျိုးကျွန်တော်လည်းပဲနိုင်ငံတကာတိုင်းနေဖတ်တဲ့ချိန်မှာအဲ့လိုပဲတွေ့ရပါတယ်ဆိုတော့နောက်တစ်ခုကလည်းကျွန်တော်တင်ပြတဲ့အထက်မှာပါတယ်ဟလားပြန်လာခြင်းတို့လည်းရှိတယ်ဆိုတာလည်းပဲကျွန်တော်တို့ဘက်ကဟို safe site ပေါ့လေအကောက်ဝဲဒီဒီကြကြကိုယူပြီးတော့ဟိုရထဘူးကကြာကြာကျွန်တော်တို့အခြေခံကြာကြာပြောရမယ်ဆိုရင်တော့ဒါကကျွန်တော်ခရစ်တော်မြင်မြန်ခဲ့တဲ့ကိုယ်တဘောနဲ့ကိုယ်ပြန်ဝင်လာတဲ့မွတ်စလင်တူကပြောတဲ့စကားပဲရှိပါသေးတယ်တကယ်တကယ်ကျတော့ဒုက္ခတဲ့စကားတွေကပြန်လာခြင်းနဲ့လူတွေကိုဟလားကျွန်တော်တို့တယောက်နဲ့ယောက်တို့မှုဒီကပို့ပြီးတော့တွေ့ဆုံဉာဏ်ကိုရမယ်ဆိုရင်ဒီဥစ္စာကပို့ပြီးတော့ဟုတ်ဤမဟုတ်ဤပို့ပြီးတော့ထင်ရှားလိမ့်မယ်လို့ကျွန်တော်ယူဆပါတယ်အခုလက်ရှိကတော့ဒါမွတ်စလင်တူတွေရဲ့အမြင်ကိုပဲကျွန်တော်ကတင်ပြခွင့်ရသေးတဲ့အခြေအနေပါအဲ့ဒီအခြေအနေကိုပဲဒီနိုင်ငံတကာသတင်းမီဒီယာတွေနဲ့ပြည်တွင်းသတင်းမီဒီယာတချို့ကတင်ပြမှုဘိုင်းမှာအားနည်းခဲ့တယ်သလားလို့ကျွန်တော်တို့အဲ့လိုတော့စဉ်းစားလို့ရမယ်ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့နောက်တစ်ခုကအဲ့ဒီဒုက္ခသည်တွေပြန်လာဖို့အတွက်မြန်မာအစိုးရနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသဘောတူညီကြပြီးတဲ့နောက်မှာမြန်မာဘက်ကပြင်ဆင်မှုတွေလုပ်တယ်။ဘာညာဆိုရသက်ဆိုင်တဲ့တာဝန်ရှိတဲ့ဝန်ကြီးဘာညာသွားပြီးတော့ရှင်းပြနေရလဲတွေ့ပါတယ်။ဒါနဲ့ပတ်သက်လို့လည်းနိုင်ငံတကာသတင်းထဲမှာဒါလုံးဝစဉ်းချဘူးဘယ်လိုမဖြစ်ဘူးစသဖြင့်တစ်ချိန်လုံးပြောနေကြတာတွေ့ရပါတယ်။အခုကိုကျော်ကျော်သိန်းမျက်မြင်ဒုက္ခသည်တွေပြန်လာနိုင်ဖို့အတွက်လှုပ်ထားတဲ့လှုပ်ဆောင်ချက်တွေလည်းနည်းနည်းသုံးသပ်ပြောပြပါဦးခင
်ဗျ။ဟုတ်ကဲ့ပါဦးကျွန်တော်မြင်ရတာတော့လေဒီတောင်ပြူလက်ဝဲကျွန်တော်တို့တော့ကုန်းလမ်းခြေလမ်းစခန်းတစ်ခုနဲ့ကျွန်တော်လက်ခံစခန်းတစ်ခုလက်ခံတဲ့မှာကျွန်တော်တို့သွားခွင့်ရခဲ့တာကတောင်ပြူလက်ဝဲစခန်းပေါ့နော်ခြေလမ်းကနေဝင်လာမဲ့ငခုရစခန်းတော့ကျွန်တော်တို့သွားခွင့်မရခဲ့ဘူးပေါ့တောင်ပြူလက်ဝဲစခန်းမှာကတော့ဒီပြင်ဆင်ထားတဲ့ဟာတွေကရေပုံအားဖြင့်ပြောမယ်ဆိုရင်အတော်လေးစနစ်တကျပြင်ဆင်ထားတဲ့ပုံရှိပါတယ်ဆိုတော့ကျွန်တော်လည်းအဲ့ဒီမှာပဲကျွန်တော်မေးပါတယ်ဒီလိုပြင်ဆင်ထားတဲ့ဟာတွေကိုနိုင်ငံတကာအဖွဲ့အစည်းလာကြည့်သလားကုလသမဂ္ဂလာကြည့်သလားတခြားနိုင်ငံတကာလာကြည့်သလားဆိုတော့အဲ့ဒီစကန်တာဝန်ခံကိုယ်တိုင်ကကုလသမဂ္ဂအပါအဝင်သတင်းမီဒီယာတွေနိုင်ငံတကာအဖွဲ့အစည်းတွေလာကြည့်ကြတယ်ပြီးခဲ့တဲ့ကျွန်တော်တို့ပြီးချက်ပိုင်းတွင်ပါပဲဒီအာဆီယံထရိုက်ကပေါ့ ASEAN ဝန်ကြီးအဖွဲ့ကလည်းပဲလာမယ်လို့သူပြောပါတယ်တကယ်ရောမြောတော့ကျွန်တော်အတိအပြည့်ချက်မပေးနိုင်ပါဘူးဆိုတော့လာကြည့်ထားကြတယ်ဆိုတော့အခြေအနေကိုသူတို့ကျွန်တော်တွေ့တယ်လို့ပဲသူတို့တွေ့မှာပါ
ကျောစန္ဒာစီစဉ်တင်ဆက်တဲ့မြမအရေးသုံးသက်ချက်ကိုနားဆင်ကြရတာပဲဖြစ်ပါတယ်ရှင
်အမေရိကန်ပြည်အောင်စုတလွားကတဘာဝတောတောင်နဲ့လမ်းမကြီးတွေလမ်းငယ်လေးတွေရဲ့အလှပတဲ့ရှုခင်းပုံတွေကိုကျမတို့ VOE ရဲ့2019ပြည်ကြိမ်မှာတွေ့နိုင်ပါတယ်ဒီ VOE ရဲ့မြစ်တာလက်ဆောင်ပြည်ကြိမ်လို့ကြည့်တယ်ဆိုရင်VOA မြန်မာပိုင်းကိုစာဖြစ်ဖြစ်အီးမေးလ်ဖြစ်ဖြစ်ရေးပို့ပြီးတော့မှားနိုင်ပါတယ်။ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတအမှတ် 855 ရန်ကုန်စာလိုက်ကြီးဆိုရက်လိပ်စာကိုစာရေးသားနိုင်ကြပါတယ်ရှင်။အီးမေးလ်ပေးပို့မယ်ဆိုရင် bamis@voanews.com ကို2019 VOA ပြည်ကရင်တောင်းခံပါတယ်ဆိုတာအကျိုးအကြောင်းရေးပို့လိုက်ပါ။ကိုယ့်နာမည်နဲ့နေ့ရက်ဆက်ဆက်ရေးထည့်ဖို့မမေ့ပါနဲ့နော်။ VOA ပရိသတ်အားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့ပုံတခုနေညပိုင်းစီစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့တပတ်အတွင်းအားကစားသတင်းလွှာတွေကိုကိုရန်နိုင်ကစူးစီးတင်ပြပေးပါမယ်ရှင
်။မင်္ဂလာပါကျွန်တော်ရန်နိုင်ပါ။ VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။အရှောက်ဘောလုံးဖွဲ့ချုပ် AFC ရဲ့တနစ်တာအကောင်းဆုံးစုပေးပွဲကိုအိုမန်နိုင်ငံမှာနိုမာ28ရက်နေ့ကကျင်းပခဲ့ပါတယ်။ပရီးမီယာလိကလန်ဒန်မြောက်ပိုင်းဒါဘီမှာတော့ဂန်နာစီအောင်ပွဲခံသွားခဲ့ပါတယ်။အယ်လီမျိုးမှာထိုးသတ်ခဲ့တဲ့ WBC Heavyweight Champion လူပွဲမှာတော့ Champion Wilder နဲ့စိန်ခေါ်သူ Tyson Fury တို့ပြေးကျသွားခဲ့ပါတယ်။ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာ။အာရှဘောလုံးအဖွဲ့ချုပ် AFC ရဲ့တနင်္လာအကောင်းဆုံးစုပေးပွဲခံရကတော့အိုမန်နိုင်ငံမှာနိုမာ28ရက်နေ့ကကျင်းပခဲ့ပါတယ်။
အထောင်ဆက်ရှိအာရှအကောင်းဆုံးမော်လုံးသမားစုကိုတော့ကာတာနောက်တန်းလူအက်ဒေါ်ကာရင်ဟာဆန်ကရသွားပါတယ်အသက်23နှစ်သာရှိသေးတဲ့ဟာဆန်ဟာသူ့ရဲ့အောက်ဆက်အသင်းကိုအာရှချန်ပီယံလိဂ်ဖလားစိန်ဖိုင်နယ်ထိရောက်အောင်ဆွမ်းဆောင်ပေးခဲ့သူဖြစ်ပါတယ်မြို့သူပြည်မှာတော့တရုတ်အသင်းကအသက်23နှစ်အရွယ်ဝမ်ရှွမ်းကရသွားပါတယ်ဝမ်ရှွမ်းဟာဂျော်ဒန်မှာလုပ်တဲ့မြို့သူအာရှဖလားဘောလုံးပွ ကျွန်တော်ကလိုင်ကူအတွင်းမှာပိတ်မိပြီးတော့လွမြောက်လာခဲ့တဲ့တောဝက်ဘောလုံးအသင်းကိုလည်းအာရှဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌရဲ့အထူးစုကိုချီးမြှင့်ခဲ့ပါတယ်မြို့သားဘက်ကအကောင်းဆုံးနီးပြဆုကိုတော့ဂျေလီကာကာရှိမာအန်ဒလာအသင်းရဲ့နီးပြကိုအိုယွာကရသွားပြီးတော့မြို့သူပြည်ဘက်မှာအကောင်းဆုံးနီးပြဆုကိုတော့မြို့သူအာရှဘောလုံးဘက်မှာချန်ပီယံဖြစ်သွားတဲ့ဂျပန်နီးပြအာဆာကိုတာကာကူရာကရ Urgun and IB, Chelsea Fulham, Nagogo Mishi, Arsenal and Tottenham Nui London Derby Maro, Arsenal got Swago, Lego Nagone, Nainovare, Manchester United got Southampton at Wigama, Nagosi Jabare, Nago Show Navy Managani, Kopian, then we see Jagaraba, Southampton, then are on Nibia Mark Houston, Yarugani, Tobelai Babi. ဆောက်သွင်းတဲ့အသင်းဟာဒီနေ့ဘောလုံးရာသီမှာ၁၄ပွဲကစားပြီးတဲ့အချိန်မှာဆက်ဆက်ရှင်နေရကိုရောက်နေတဲ့အတွက်အီးဗျာမတ်ကျူးစ်ကိုနီးဗျာဖြစ်ကနေထုတ်ပယ်လိုက်တာဖြစ်တယ်ဆိုပြီးတော့အသင်းကလန်လာနေမှာချိန်ညားပါတယ်။ဆောက်သွင်းတဲ့အသင်းဟာပြီးခဲ့တဲ့စနေနေ့ကတော့မန်ချက်စတာယူနိုက်တက်နဲ့အင်္ဂလန်မှာကစားခဲ့ပြီးပထမပိုင်းမှာငကိုအရင်တွင်ထားပြီးမှနောက်ပိုင်းမှာချီပါဂိုးကိုပြန မ့်မှုအာဖရိကဘောလုံးအဖွဲ့ချုပ်ဦးဆောင်ကော်မတီဝင်အားလုံးကတညီတညွတ်ထဲမဲခွဲဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်အာဖရိကဖလားဘောလုံးပွဲကိုတော့ဇွန်လ15ရက်နေ့ကနေဇူလိုင်လ13ရက်နေ့ထိကျင်းပသွားဖို့စီစဉ်ထားပြီးတော့ဒီနေ့မကုန်ခင်မှာအရှင်နိုင်ငံအသစ်ကိုရွေးချယ်နိုင်ဖို့ခန့်မှန်းနေကြပါတယ်အခုခါမှာတော့မော်ရိုကိုနိုင်ငံကအရှင်ဖြစ်ဖို့အတွက်ရည်ရွယ်အစားဆုံးဖြစ်နေပါတယ်အာဖရိကဖလားဘောလုံးပွဲတွေကိုအရှင်ပြောင်းတာဟာအခုဆိုရင်၄နှစ်သက်တမ်းရှိသွားပါပြီအာဖရိကဖလားဘောလုံးပွဲဟာပြီးခဲ့တဲ့3ချိန်မှာလဲအရှင်နေရွေးပြီးမှပြန်ပြောင်းခဲ့ရတာကြောင့်အခုတစ်ခါနဲ့ပါဆိုရင်အရှင်နိုင်ငံကိုရွေးပြီးမှပြောင်းရတာ၄ချိန်သက်တမ်းရှိသွားပြီဖြစ်ပါတယ်ညာအမေရိကန်နိုင်ငံလော့စ်အန်ဂျလိစ်မြို့မှာကျင်းပတဲ့ WBC Heavyweight လက်ဝက်ချန်ပီယံလူပွဲမှာတော့ချန်ပီယံဒီယွန်တေးဝိုင်ဒါနဲ့စိန်ခေါ်သူတိုက်ဆန်ဖျူရီတို့ကြီးကြတော့ပါတယ်ဒီပွဲမှာဝိုင်ဒါကတိုက်ဆန်ဖျူရီကိုကိုးကြည့်နဲ့နောက်ဆုံးအချိန်လေးမှာကျမ်းပေါ်ကိုလဲကြအောင်ထိုးနိုင်ခဲ့ပေမဲ့ဖျူရီကနှစ်ကြိမ်လုံးပြန်ထနိုင်ခဲ့ပါတယ်ဒါပေမဲ့ဒီပွဲမှာဖျူရီကဝိုင်ဒါကိုထိန်းချုပ်ပြီးတော့အသာစီးရအောင်ထိုးနိုင်ခဲ့တယ်လို့လည်းသုံးသပ်ကြပါတယ်ဒါကြောင့်ပွဲပြီးမှာတော့ဒိုင်း3ယောက်မှာတစ်ယောက်ကဝိုင်ဒါတစ်ယောက်ကဖျူရီကိုနိုင်ပေးခဲ့ပြီးတော့ပြန်တဲ့တစ်ယောက်ကတော့ပြေးပေးခဲ့တာကြောင့်ပြေးပွဲနဲ့ပြီးပြီးဘောက်တာကသူ့ရဲ့ WBC တရဖူကိုဆက်လက်ထိန်းသိမ်းသွားပါတယ်ဗြိတိန်နိုင်ငံက Heavyweight Champion Hall Lennox Lewis ကတော့ Tyson Fury နိုင်တယ်လို့မြင်ကြောင်းနဲ့သူတို့ကလည်းအလားတူပုံစံမျိုးဖြစ်ခဲ့တာကြောင့်ဗြိတိန်နိုင်ငံသားတယောက်အနေနဲ့ American နိုင်ငံမှာနိုင်ဖို့ဆိုတာပို့ပြီးတော့ခက်ခဲတယ်ဆိုပြီးတော့ဝေဖန်လိုက်ပါတယ်နောက်ဆုံးကတော့သူတို့အနေနဲ့မကြေဝဲနှွှဲဖို့ဆန္ဒရှိရဲဆိုပြီးတော့ပွဲပြီးသတင်းလာရှင်းလင်းပွဲမှာပြောကြားသွားပါတယ်ခင်ဗျာ
ကိုရနိုင်စီစဉ်တင်ဆက်တဲ့အားကစားသတင်းလွှာတွေကိုနားဆင်ကြရတာပဲဖြစ်ပါတယ်ရှင်။အခုတော့အထူးစီစဉ်လေးတစ်ခုကိုတင်ဆက်ပေးခြင်းပါတယ်။စောင်းနှင်းတွေဝေတဲ့ဒီနှစ်တစ်ကူရာသီရောက်တိုင်းဒီရာသီကိုခံစားရေးဖွဲ့ထားတဲ့သချင်းတွေ Christmas Day သချင်းတွေနဲ့ဖျော်ဖြေတင်ဆက်ပေးနေပါတယ်။ဒါကြောင့်ဒီကနေ့တော့စောင်းလိုင်းတည်ဆူထားတဲ့ဒီတစ်ခါစောင်းလို့အမည်ရတဲ့သချင်းနဲ့ဖျော်ဖြေပေးခြင်းပါတယ်။နားဆင်ကြပါရှင်။
တော်မိုချီရီပန်မြတော်ပွင့်နေပြီရင်ညီလွင်ပြန်ပဲတော့ချက်ပြန်လာတော့မည်ဒီတစ်ခါဆောင်ဟေမလာတာထူးခြားစံပြမော်ရီရွာကြီးသည်
kong me lan we si ko mien yong chi do da di pian ya twa bi tu no ko che ta mya pong mien sa ga tu cha san ya shan yo me le ma Cherry pan, miaro poin nebi. Lini luen bien bè, to chipian la romi. De te ka san, uhi man la ga. Tu cha san pia mori yua ghe di. Cho nyo ne du bè kwe ka ba li yin ma. De nyo re ga mai nyo ga o mu ta. San na ngui la me.Did the core of your PO? Chip to lead the Jojan Puiga seed to bo. Nina, a quick gone in land, we see. Danny Yong Chi, you're the dear Yadavi. Do not go to the Yapo Miasanga. To Jan Sampia Shayong.
ဆောင်းလိုင်းတည်ဆူထားတဲ့ဒီတစ်ခါဆောင်းတို့အမြင်ရတဲ့တခြင်းကိုနားဆင်ကြရတာပဲဖြစ်ပါတယ်။ဒီကနေ့အတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။မနေ့ပြန်ကြာသာပရိနေ့မနေ့ဖက်6နာရီကနေ9နာရီထိအစီအစဉ်တွေထဲမှာတော့ဥကျော်ဇန်တာရဲ့မြမအေးသုံးသက်ချက်နဲ့သူယုံကြည်ရာအစီအစဉ်ပြန်လည်ထုတ်လွှင့်ချက်တွေကိုနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုတော့အစီအစဉ်တွေအဆုံးမသတ်ခင်မှာသတင်းချင်းချက်ကိုကိုအောင်လင်းကပြောပြပေးပါအောင်ရှင်။
ပြည်ရဲ့တောက်ချန်လေးကကွယ်လွန်သွားတဲ့အသက်64နှစ်အရွယ်50ဆမြောက်အမေရိကန်သမ္မတ George H. W. Bush ရဲ့ရုပ်လောင်းကိုနိုင်ငံတော်ဇာပနာအခမ်းအနားကျင်းပမဲ့ Washington DC က National Cathedral ဘုရားကျောင်းကိုမော်တော်ယာဉ်နဲ့တည်ဆောက်မှုတွေလွတ်တော်အဆောက်အဦကနေအခုအတန်လွတ်နေတဲ့အချိန်မှာပဲစတင်တည်ယူလာနေပါပြီ။နိုင်ငံတော်အလံလွှမ်းခြုံထားတဲ့သမ္မတရဲ့သမ္မတဟောင်းရဲ့အခေါင်းကိုတော့အမေရိကန်စစ်သည်တွေကတည်ထုတ်လာခဲ့ကြတာပါ။ဒီနေ့ဇာပနာခန်းနာမှာတော့တက်ရှိထင်ရှားရှိနေစေဖြစ်တဲ့သမရ9ယောက်ကဒီနေ့နောက်ဆုံးအနေနဲ့နှုတ်ဆက်ကွန်ပျူတာမှာလည်းဖြစ်ပါတယ်။ Washington DC က National Cathedral ဘုရားကျောင်းကနိုင်ငံတော်ဇာပနာခန်းနာကိုတော့သမရ Donald Trump နဲ့အတူသမရဟောင်းနေဖြစ်ကြတဲ့ Jimmy Carter, Bill Clinton နဲ့ Barack Obama တို့တက်ရောက်ကြမှာဖြစ်ပြီးကွလွန်သူသမရ Bush ရဲ့သားဖြစ်သူ53ဆမြောက်သမရ George W. Bush ကလည်းဖခင်ကိုကွန်ပျူတာမှာစကားပြောကြမှာပါ။နိုင်ငံတော်ဇာပနာခန်းနာမှာကနေဒါနိုင်ငံဝန်ကြီးချုပ်ဟောင်းBrian Maroney, American Telluto Amao, Alan Simpson, the Maipinashin Lepi, Kualanu Tamra, Boshe, Kuyi, a top party, Pisutu Lepi, Jim Michanole, Amasgapio, Season Tavare, Tamra Hoye, Savna, Teo Chamet, Riremaro, Britain Tow, Mina Chas, Jamaunicho, Engla Makene, Pulanang and Tamraho, Lek Wallaceole, Pawin Jama, Pipare.နောက်ထပ်ကြောင်အမေရိကန်သမ္မတရွေးကောက်ပွဲပေါ်ရုရှားရဲ့ဝင်ရောက်နှောက်ယှက်မှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေမှာအမျိုးသားလွန်ညွန့်ရေးအကြံပေးပုဂ္ဂိုလ်ဟောင်းမိုက်ကယ်ဖလင်းကထိရရောက်ပံ့ပိုးပေးခဲ့တယ်လို့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာကပြောဆိုလိုက်ပါတယ်။ဒီအတွက်လည်းမိုက်ကယ်ဖလင်းကိုထောက်နဲ့ပြင်ပေးဖို့လည်းအထူးစုံစမ်းစစ်ဆေးမှုကထောက်ခံပြောဆိုခဲ့တာပါ။လက်နက်ရှာချရဲ့အရေးကြီးတဲ့သဘောတူညီချက်ကနေအမေရိကန်နှုတ်ထွက်ပြီးလက်နက်ထုတ်လုပ်ဖို့ကြိုးစားမယ်ဆိုရင်ရုရှားအနေနဲ့လည်းတလက်ပြည့်နျူကလ িয়ার မစ္စိုင်းရုံးတွေစတင်ထုတ်လုပ်သွားမှာဖြစ်တဲ့အကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကဒီနေ့ပဲသတိပေးလိုက်ပါတယ်။အမေရိကန်ကသာသဘောတူညီချက်ကနေနှုတ်ထွက်သွားမယ်ဆိုရင်ရုရှားအနေနဲ့လည်းအလားတူလက်နက်တွေထုတ်လုပ်ဖို့လိုအပ်လာမှာဖြစ်တယ်လို့ကောက်ချက်ချရမှာဖြစ်တဲ့အကြောင်းရုရှားသတင်းအေဂျင်စီကိုသမ္မတပူတင်ကပြောဆိုလိုက်တာပါ။မနေ့တုန်းကလည်းအမေရိကန်ကအလားတူသတိပေးပြောဆိုထားပါတယ်။
တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးခဲ့တာပါဒီညအစီအစဉ်ထုတ်လုပ်ရေးမှုကနန်းလောင်ဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Wagner Roberts ဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်ရဲ့ Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်နိုင်ပါတယ်ရှင် VOA ကိုအားပြီးနားဆင်ကြရတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်တော်တာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မများသတင်းအောင်ပါThank you.
This program has come to you from the Voice of America, Washington.